Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ28ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2450 51အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေတိုက်ရိုက်ထုတ်လင်းနေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာပါခင်ဗျာ
ဂါဇာကမ်းမြောင်မှာမြေပြင်စစ်ဆင်ရေးတိုးချဲ့လှုပ်လာနေပြီဝိုင်းရန်ပိတ်ဆို့ထားတဲ့ပါလက်စတိုင်းဒေသတွေမြေပြင်တပ်တွေအပြေးအဝဝင်ရောက်ဖို့နှိမ့်လာနေပြီလို့ Israel စစ်တပ်ကပြောပါရယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယူတောက်ကြာနေကသမ္မတအိမ်ဒီရောမှာတနားရီကြားတွေ့ဆုံခဲ့ကြပါရယ်။မြန်မာရင်းနဲ့ပတ်သက်လို့အာဆီယံအဖွဲ့အစည်းမှာကွဲပြားမှုမရှိပါဘူးလို့အာဆီယံထွေထွေအတွင်းမှုချုပ်ကောက်ကင်ဟောင်းကပြောပါရယ်။
ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ဂါဇာဒေသစီရေးနောက်ဆုံးအခြေအနေဒီဂါဇာဒေသပေါ်မှာပဲအာဆီယံဘက်ကကြွန့်ကျင်သူတွေရဲ့အမြင်တွေကိုလည်းတင်ပြသွားမှာဖြစ်တယ်လို့နောက်ပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်နေပါတယ်အခုအရင်ဆုံးတော့စနေနေ့မနေ့ကင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချမ်းအေးကပြောပြသွားမှာပါခင်ဗျာ
ဂါဇာကမ်းပြောင်မှာမြေပြင်စစ်ဆင်ရေးတိုးချဲ့လှုပ်လာနေပြီးဝေးရန်ပိတ်ဆို့ထားတဲ့ပါလက်စတိုင်းဒေသတွေမြေပြင်တပ်တွေအပြည့်အဝဝင်ရောက်ဖို့နှီးလာနေပြီလို့အစ္စရေးစစ်တပ်ကတောက်ကြာနေကပြောလိုက်ပါတယ်။အစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ဂါဇာမှာအင်တာနက်နဲ့ဖုန်းဝင်ဆောင်မှုစနစ်တွေအားလုံးတောက်ကြာနေကပျက်စီးခဲ့ပြီးပြင်ပကဘာနယ်နဲ့ဆက်သွယ်ပြတ်နေပါတယ်။ဂါဇာမှာတောက်ကြာညပိုင်းလေကြောင်းတိုက်ခိုက်မှုတွေပောက်ကွဲသံတွေနဲ့ဆူညံနေပြီးအသေးပြောက်စင်းကိုတော့ဆက်သွယ်ရေးစနစ်ပြတ်တောက်နေလို့ချက်ချင်းမသိရသေးပါဘူး။လာဂျန်ဒီအဖွဲ့ရဲ့ပြောဆိုချက်အရသူတို့ရဲ့ဆေးအဖွဲ့တွေနဲ့အဆက်အသွယ်ပြတ်နေတယ်လို့ဒေသခံတွေအနေနဲ့ရေးဒီပေါ်တင်လူနာတင်ရင်တွေကိုခေါ်ဆိုနိုင်ခြင်းမရှိတော့ဘူးလို့ဆိုပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကလည်းသူတို့ရဲ့ဝန်ထမ်းအနည်းစုကိုသာဂျိုဒူဖုန်းတွေရတဆင့်အဆက်အသွယ်ရတယ်လို့ဆိုပါတယ်။တစ်ဖက်မှာလည်းဂါဇာနယ်စပ်တစ်လျှောက်မှာအစ္စရေးတပ်ဖွဲ့ဝင်ထောင်ထဲချီအစင်းနဲ့ချထားတာပါ။အစ္စရေးဘက်ကတော့တိုက်ခိုက်မှုတွေဟာဟားမတ်စ်တိုက်ခိုက်ရေးသမားတွေနဲ့အခြေခံအဆောက်အအုံကိုပိတ်မတ်ထားပေမဲ့စစ်သွေးကြော်တွေဘက်ကရက်သားတွေကြားလှုပ်ရှားနေလို့အနေရဖြစ်စေတယ်လို့ဆိုပါတယ်။အစ္စရေးမြေပြင်တပ်ဖွဲ့တွေဟာ24နာရီအတွင်းဒုတိယမြောက်နိုင်နဲ့ချီကြတဲ့ဂါဇာကမ်းမြောင်ဒေသတွင်ထိုးစစ်ဆင်မှုတွေပြုလုပ်ခဲ့ကြောင်းလဲတောက်ကြာနေအစိုးပိုင်းကအစ္စရေးစစ်တပ်ကကြေညာခဲ့ပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးကလည်းမကြာမီဂါဇာကမ်းမြောင်ဒေသမှာရှေ့လျားပြီးခက်ခဲတဲ့မြေပြင်ထိုးစစ်ဆင်နွှဲဖို့ရှိကြောင်းနဲ့ဟားမတ်စ်ရဲ့ကြီးမားကျယ်ပြန့်တဲ့ကွန်ရက်တွေကိုဖြိုဖျက်နိုင်ဖို့အချိန်ယူရမယ်လို့နိုင်ငံသားတင်တောက်တွေကိုထုတ်ပြောထားပါတယ်များဂါဇာကမ်းမြောင်မှာလူသားချင်းစာနာထောက်ထားမှုအခြေအနေကလုံးဝပြိုကျတဲ့အနေအထားနဲ့ရင်ဆိုင်နေရပြီးလုံလောက်တဲ့အကူအညီနဲ့လောင်စာဆီမရရင်အရက်သားတွေဟာမထစ်မှတ်နိုင်တဲ့အကျိုးဆက်တွေကြုံတွေ့ရမယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာသတိပေးလိုက်ပါတယ်မင်းနဲ့အမျှအနိုင်ထာယုံတွေကပိုးကြီးထွားလာနေပြီးအခြေခံကြကြအပြောင်းလဲတွေမလုံနိုင်ရင်ဂါဇာကမ်းမြောင်ဒေသကလူတွေဟာမကြုံစဘူးဒုက္ခဆင်းရဲတွေခံစားရမယ်လို့ဆိုပါတယ်။အီဂျစ်ရဲ့ရာဖာနေဇက်ကတဆင့်ဂါဇာအတွက်အထောက်ပံ့ကုန်စည်တွေတင်ပို့ရမှာတားမြစ်စီးစစ်တဲ့စနစ်ကိုအကြီးအကျယ်ပြုပြင်ပြောင်းလဲနိုင်မှသာနောက်ထပ်ကူညီရင်တန်းတွေဟာဟားမတ်စ်ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ကိုနှောင့်နှေးမှုမရှိဘဲဝင်ရောက်နိုင်မယ်လို့ပြောပါတယ်။ကျွန်တော်တို့စကားတွေပြောနေတဲ့အချိန်မှာပဲဂါဇာမှာလူတွေသေပွဲဝင်ရမယ့်အခြေအနေစိုက်နေပါပြီလို့လည်းဂါဇာမှာအဓိကကူညီကယ်ဆယ်ရေးလုပ်နေတဲ့ကုလသမဂ္ဂကယ်ဆယ်ရေးနဲ့လုပ်အဖွဲ့UNRW ရဲ့ GK Philip P. Lazzarini ကတောက်ကြနေအစိုးပိုင်းကသတင်းတောက်တွေကိုပြောပါတယ်။သူတို့ကဘုံတွေနဲ့တိုက်ခိုက်မှုတွေကြောင့်သေရမှာမဟုတ်ပဲဝင်းရံပိတ်ဆို့ထားတဲ့အကျိုးဆက်တွေကြောင့်နောက်ထပ်လူအများပြားသေဆုံးရတော့မယ်လို့ Lazzarini ကဆိုပါတယ်။အခြေခံဝန်ဆောင်မှုတွေအလုံးလဲပြုတ်ပြက်သွားပြီးစေဝါနဲ့အစာရေစာတွေပြတ်သွားပြီလို့ဆိုပါတယ်။ဂါဇာမှာလျှက်စက်ပြီးလုံးဝပြတ်တောက်နေတာလဲဆက်ရှိရရှိနေပါပြီ။ဟားမတ်စ်တိုက်ခိုက်မှုအပေါ်အစ္စရေးလက်တုပ်ပြန်တိုက်ခိုက်မှုတွေအတွင်းကြီးထွားလာတဲ့ဒီစစ်ပွဲအတွင်းမှာပါလက်စတိုင်းအရသာထောင်ပေါင်းများစွာသေဆုံးခဲ့ရပြီးသေဆုံးသူတွေရဲ့47ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ကြောင်းလည်းကမ္ဘာ့ချမ်းမရေးအဖွဲ့ကတောက်ကြာနေကသတင်းထုတ်ပြန်ထားပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာနှစ်ရက်ကြာကျင်းပခဲ့တဲ့ဥရောပသမဂ္ဂခေါင်းဆောင်များထိပ်သီးအစည်းအဝေးအပြီးတောက်ကြာနေမှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဂါဇာကမ်းမြောင်ဒေသကပါလက်စတိုင်းအရက်သားတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာညွန်ပေါင်းအဖွဲ့ထူထောင်မှုအကူအညီပေးသွားမယ်လို့ပြောလိုက်ပါတယ်။ပင်လယ်လမ်းကြောင်းကတဆင့်လူသားချင်းစာနာမှုအကူအညီပေးစင်ကြံအ ခြေစိုက်စခန်းဖြစ်ဆောင်ရွက်မဲ့ Cyprus နိုင်ငံအပါအဝင်ဥရောပနိုင်ငံတွေကမဟာမိတ်အဖွဲ့တစ်ခုထိတောင်မယ်လို့ Macron ကပြောပါတယ်။ဒါ့အပြင်ဂါဇာက Hamas အခြေစိုက်စခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ Israel ကိုလည်းအရတားတွေကိုအကာအကွယ်ပေးဖို့ပြင်သစ်သမ္မတကထပ်မံတောင်းဆိုခဲ့ပါတယ်။ပြင်သစ်ဟာဂါဇာစစ်ရုံတွေကိုထောက်ပံ့ရေးရဟယင်တင်သင်္ဘောတစ်စီးကိုဖြန့်ကျက်ချထားကြောင်းလဲကြေသပရီနေ့ကကြေညာထားတာပါ။ဥရောပသမ္မတ EU ထိပ်သီးအစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာလဲဂါဇာကမ်းမြောင်ကရက်သားတွေကယ်ဆယ်ရေးကူညီဆောင်ကြည့်ပေးနိုင်ဖို့အတွက်လူသားချင်းစာနာထွက်ထားမှုဈေးညံတွေဖွင့်လှစ်ပြီးတိုက်ခိုက်မှုရပ်ဖို့တောင်းဆိုထားပါတယ်။အရှိလက်ပိုင်းပလိပခါကိုအစ္စရေးနဲ့ပါလက်စတိုင်းနှစ်ပြည်တော်မူဝါဒနဲ့ပြန်လည်ဖြေရှင်းရင်အာယုံဆိုင်လောက်ကြဖို့လဲ EU ကပြောပြီးနိုင်ငံတကာငြိမ်းချမ်းရေးညီလာခံကိုအမြန်ဆုံးကျင်းပတင်တယ်လို့တောင်းဆိုထားပါတယ်ခင်ဗျာ
VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးပါရရှင
် VOA American တန်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ American သဘရဂျိုးဘိုင်ဒန်နဲ့ American ပြည်ထောင်စုကိုရောက်နေတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယူတို့ဟာတောက်ကြနေ့ကသမရအိမ်ဖြူတော်မှာတနားရီကြာတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုဟာပထဝီနိုင်ငံရေးရပြိုင်ဘက်နိုင်ငံကြီးနှစ်ခုကြားပုံမှန်ဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်နိုင်မှုအခွင့်အလမ်းကောင်းတည့်ရပါလို့အင်ဗျူတော်ကပြောပါတယ်။ကြာသပတေးနေ့ကအမေရိကန်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့လည်းတောက်ကြနေ့မှာဒုတိယအကြိမ်ထပ်မံတွေ့ဆုံခဲ့ပါတယ်။နိုင်ငံခြားကွဲလွဲမှုတွေဆက်ဆက်ညှိနှိုင်းနိုင်မှုအပြင်လာမယ့်နိုဝင်ဘာလတဲ့ကျင်းပနိုင်ပွဲရှိနေတဲ့အမေရိကန်သမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကြားထိပ်သီးဆွေးနွေးပွဲအတွက်နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြတာပါ။အင်ဗျူတော်ပြောခွင့်ရဂျွန်ကာဗီကတော့သမ္မတဘိုင်ဒန်အနေနဲ့သမ္မတရှီနဲ့မကြခင်အနာဂတ်မှာတွေ့ဆုံခွင့်ရဖို့မျှော်လင့်ထားတဲ့အကြောင်းပြောပါတယ်။ဒါပေမဲ့ရှေ့လာတဲ့ဆန်ဖရန်စစ္စကိုမြို့မှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအပြင်ပန်းမှာသမ္မတနှစ်ဦးတီးခြားတွေ့ဆုံဖို့သဘောတူညီချက်ရထားပြီလားဆိုတာကိုတော့မပြောပါဘူး။တရုတ်အစိုးရဘက်ကလည်းအဲ့ဒီထိပ်သီးဆွေးနွေးပွဲကိုသမ္မတရှီတက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုတရားဝင်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ။မြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့ရဲ့ဆက်နာရှင်စနစ်အမြင့်ပြတ်ချေမုံရေးစစ်စစ်ရေးစတင်ကြောင်းကြေညာချက်ကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုကြောင်းတောက်ကြနေကကြေညာချက်ထုတ်ပြန်ပြီးဟန်ချက်ညီစစ်စစ်ရေးတွေဖော်ဆောင်သွားမယ်လို့ပြောလိုက်ပါတယ် NUG ကာဝေးဝင်းကြီးဌာနရဲ့ကြေညာချက်ထဲမှာဆက်နာရှင်စနစ်ခုခံတော်လှန်စစ်မှာနိုင်ငံတော်ဝန်တိုင်းရင်းသားတော်လှန်ရေးအင်အားစုအသီးသီးအားလုံးကွန်ဆိုက်ဆက်လက်ပူးပေါင်းပါဝင်ကြဖို့လည်းတိုက်ထွန်းထားပြီးFederal Democracy ပြည်တော်စုတည်ဆောက်ရေးမမိတ်မတုံဆောင်ရွက်သွားကြမယ်လို့ဖော်ပြထားပါတယ်။တန်အမျိုးသားမျိုးလွမြောက်ရေးတက်မတော် TNL ရခိုင်တက်တော် AA နဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA တို့နဲ့ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့ရဲ့2029ဆစ်စင်ရေးလို့အမည်ပေးထားတဲ့ဆစ်စင်ရေးတရက်ကိုစတင်ကြောင်းတောက်ကြနေ့ကကြေညာပြီးရှမ်းပြည်နယ်မြောက်ပိုင်းမှာနေရအများပြားစစ်ကောင်စီစခန်းတွေကိုအချိန်ကြိုက်တပြိုက်တည်းတိုက်ခိုက်ခဲ့ကြတာပါ။စစ်တပ်ထောက်ခံတဲ့ Telegram လူမှုကွန်ရက်တွေမှာတော့သူတို့အခေါ်တပုံတက်တွေဟာရှမ်းမြောက်မှာ62မိုင်လောက်ဖြန့်ကျက်ပြီးမြို့ပေါင်း12မြို့နဲ့စစ်တပ်အခြေစိုက်စခန်းတွေကိုတိုက်ခိုက်နေကြောင်းရေးသားထားတာကိုတွေ့ရပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ချင်းရွှေရော်မြို့အပေါ်ဝင်ရှမ်းမြောက်ဒေသတိုက်ပွဲတွေတွင်ရဲတပ်ဖွဲ့ဝင်တဲ့ပြည်သူစစ်တပ်ချုပ်ကြားဆုံးကြောင်း VOA မြန်မာပိုင်းကိုအတည်ပြုထားပေမဲ့ရေတွက်အတိအကျကိုတော့ထုတ်ပြန်ထားခြင်းမရှိသေးပါဘူး။ဂျာမန်သတင်းဌာန DPA ရဲ့ဖော်ပြချက်မှာတော့တောက်ချန်နေတဲ့ပိုင်းကချင်းရွှေရောအကောက်ခွန်ရုံးကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကသိမ်းပိုက်နိုင်ခဲ့ပြီးစစ်သား20လောက်ကြာဆုံးခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။မြမအရေးနဲ့ပတ်သက်ပြီးအရှိတောင်အရှနိုင်ငံများအသင်းအာဆီယံအဖွဲ့ကြားခွဲပြားမှုရှိကြောင်းတိုချိုမှာတောက်ချန်နေကပြုလုပ်တဲ့ Nikkei Asia သတင်းဌာနနဲ့အင်တာဗျူးမှာအာဆီယံတွင်းမှုချုပ်ခေါင်ခင်ဟောင်ကပြောလိုက်ပါတယ်။မြမနိုင်ငံကိုဘလို့ချင်းကပ်တယ်လဲဆိုတဲ့အပေါ်မှာအာဆီယံအနေနဲ့စီလုံးညီညွတ်မှုရှိတယ်လို့ဆိုပြီးဒီသဘောကမြန်မာနိုင်ငံနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့အာဆီယံအတွင်းမှုချုပ်ကပြောပါတယ်။လာမယ့်နှစ်အာဆီယံဥက္ကဋ္ဌတက်ဖြစ်တဲ့လာအိုနိုင်ငံရဲ့ဥဆောင်မှုအောက်မှာမြန်မာညီညာရေးအတွက်စစ်ကောင်စီနဲ့အာဆီယံကြားထိတွေ့ဆက်ဆံမှုတွေဆက်လက်တည်ရှိနေဦးမယ်လို့လည်းဆိုပါတယ်။မြန်မာရေးအင်ဒိုနီးရှားနိုင်ငံဆောင်ရွက်ခဲ့တာတွေဆက်ပြီးတော့လုပ်မယ်လို့မျှော်လင့်ထားကြောင်းလဲအ ASEAN တွင်းမှုချုပ်ခေါင်ခင်ဟန်ကဆိုပြီးမြန်မာနိုင်ငံရေးမတည်ငြိမ်မှုတွေကိုကင်တွယ်ဖြေရှင်းနိုင်မှုမှာလာအိုကိုလည်းရှော့မတွက်သင့်ဘူးလို့ပြောပါတယ်မြန်မာနိုင်ငံကိုအကူအညီပေးဖို့ ASEAN ရဲ့ကြားခံဆောင်ရွက်ပေးတဲ့လုပ်ငန်းစဉ်တွေကအဆက်မပြတ်ဖြစ်နေဖို့လိုအပ်တာကြောင့်အလှည့်ကျဥက္ကဋ္ဌသုံးနိုင်ငံပူးတွဲဖြေရှင်းမဲ့ Trika ရန်နီယာပုံစံအတစ်ကလည်းကောင်းမွန်တယ်လို့ကမ္ဘောဒီးယားတန်တမန်တူဖြစ်ခဲ့ပြီးအခုအတွင်းရေးမှူးချုပ်ရာတို့ကိုဇန်နဝါရီလကစတင်ယူခဲ့တဲ့ခေါင်ခန်ဟန်ကနီကီအေရှားကိုအင်တာဗျူးမှာပြောလိုက်တာပါအလှကျဥက္ကဋ္ဌတာဝန်ယူမဲ့ကွန်မြူနစ်လာအိုနိုင်ငံဟာမြန်မာစစ်ကောင်စီအပေါ်ပျော်ပြောင်းတဲ့သဘောထားရှိမယ်လို့ယူဆထားကြပြီးတစ်ဖက်မှာ2023ခုနှစ်ဥက္ကဋ္ဌအင်ဒိုနီးရှားနဲ့အတူမလေးရှားစင်ကာပူနိုင်ငံတွေကစစ်ကွချုပ်တွေအပေါ်မှာပုံမတင်မာတဲ့သဘောထားရှိကြတယ်လို့လေ့လာသူတွေကရှုမြင်နေချိန်မှာပဲအာဆီယံကအခုလိုထုတ်ပြောလာတာလည်းဖြစ်ပါတယ်ခင်ဗျာ
ထိုင်တန်းရောက်နိုင်ငံကသတင်းတွေကိုကိုငင်းညံ့အေးပြောပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းဆောင်မတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီတည်းကမှဂါဇာကမ်းမြောင်ဒေသပိဋိပက္ခနောက်ဆုံးအခြေအနေကိုကြည့်အောင်ပါပိဋိပက္ခတွေဆက်လက်ပြင်းထန်နေတဲ့ Israel နဲ့ Hamas ကြားဖန်စီထားတဲ့တရားခံတွေအပြန်လန်ပြန်လှုပ်ပေးဖို့စေစက်ညှိနှိုင်းနေကြသလိုဂါဇာအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်နှစ်ဖက်အပြစ်ခတ်ရစဲကြဖို့နိုင်ငံတကာကတိုက်တွန်းညှိနှိုင်းနေတာတွေလည်းရှိနေပါတယ်ဂါဇာကနောက်ဆုံးအခြေအနေတွေကိုတော့ VOA အကြီးတန်းအယ်ဒီတာဦးကျော်စန်းသာကိုမက်ခင်ဖြူတွေကမေးမြန်းထားပါတယ်ခင်ဗျာ
ဦးကျော်စန်းသာရေအခုဒီကမ္ဘာသတင်းစာမျက်နှာမှာလည်းထိတ်တန့်ရောက်နေတဲ့ Israel Hamas ပြည်ပခနဲ့ပတ်သက်လို့ရတော့ပေါ့နော်ဒါတင်းမာမှုတွေဆက်ဖြစ်နေတာကိုကျွန်တော်တို့တွေ့နေရတယ်အခုဆိုရင်ဒါကုလသမဂ္ဂဒီအတွေ့အမှုချုပ်လို့လူပုဂ္ဂိုလ်တွေနောက်လူခွင့်ကော်မရှင်နာမင်းတွေကလည်းဒါစစ်ပွဲတွေအများဆုံးရပ်ဖို့အကူအညီပေးရေးတွေဝင်ရောက်နိုင်ဖို့ဆိုတာပြောနေကြတယ်ဆိုတော့လေဆိုတော့အခုနောက်ဆုံးအခြေအနေပေါ့ဘာမှပြောပြနိုင်မလဲရှင
် Okay နောက်ဆုံးအခြေအနေမှာ address ရကိုစပြောမယ်ရှင်တော့သူတို့ရဲ့တိုက်တွန်းမှုကနည်းနည်းလေးနည်းနည်းထိရောက်မလားဆိုရင်မျှော်လင့်ချက်နည်းနည်းရှိနေပါတယ်ကုလသမဂ္ဂတို့ဘာလို့ကတောင်းဆိုတာကတော့အဓိက humanitarian ceasefire လို့ခေါ်တာပေါ့အပြစ်ခံရစေလူဖို့စာနာမှုကိုငင်းညာသွားအဖြစ်လောလောဆယ်မှာတိတ်ပြီးတော့အခြေအနေဆိုးနေတဲ့ဂါဇာပြည်သူတွေအတွက်အဲဒီအပြစ်ခံရပါစော်သူတို့ပြောနေရပါဆိုတော့ကသနာတရားလုံးပြီးဆုံးသွားနိုင်မယ့်ဟာတော့မဟုတ်ဘူးလောလောဆယ်မှာဂါဇာဒေသဆက်သမှုတွေရှိတဲ့သူတို့ပြင်းထန်တိုက်တွန်းနေကြပါတယ်အဲဆိုတိုက်တွန်းတဲ့အချိန်လည်းပဲသူတို့ကမြေပြင်မှာလည်းပဲသူတို့ချင်းချင်းစိစက်ညှိနှိုင်းမှုတွေရှိနေဆိုတော့ကြားရပါတယ
်။ဟုတ်ကဲ့အဲ့တော့ဒီစိစက်ညှိနှိုင်းမှုဆိုတာကလည်းဟိုဒီသတင်းပတ်ထဲမှာကိုပဲဥရောပကောင်းဆောင်တွေလည်းတွေးကြတယ်တခြားဒီအာရပ်နိုင်ငံတွေကဆိုလို့ရှိရင်လည်းဒီဂါဇာပြည်ပခါကိုပုံကြီးဖြည့်ရှင်းဖို့ပေါ့နော်စိစက်ညှိနှိုင်းတာတွေလုပ်ကြတယ်။ဆိုတော့ဒီစိစက်ညှိနှိုင်းမှုကရောတိုးတက်မှုတစုံတရာရှိရလားရှင်အလားလားဘယ်လိုရှိနေလဲ
။ဟုတ်ကဲ့အခုပဲမကြခင်ကအခုကျွန်တော်တို့အစမလွင့်ငင်ပေါ့လေမွန်လယ်ပိုင်းတနအီ6မှာတက်လာတဲ့သတင်းဌာနတစ်ခုရဲ့သတင်းလိုရာကသိပြီးတော့အလားအလားကောင်းတယ်လို့ပြောပါတယ်အဲ့မှာ significant progress ရှိတယ်တဲ့ negotiate လုပ်တဲ့နေရာမှာအဓိကအဖြစ်ဘယ်မှာလုပ်နေလဲဆိုတော့ကတ္တာနိုင်ငံမှာကတ္တာနိုင်ငံနဲ့အီဂျစ်တို့ကကြားဝင်ပြီးတော့ Israel နဲ့ American ကတစ်ဖက် Hamas ကတစ်ဖက်ကိုသူတို့စဉ်းစားပေးနေရရှိပါတယ်အဲ့တော့အဲ့ဒီကိစ္စမှာတော်တော်လေးအလားအလားကောင်းတယ်လို့ဆိုပါတယ်အဓိကသူတို့စဉ်းစားနေရတာတော့ဒီ disaster လွှတ်ပေးရေးဖြစ်ပါတယ်အဲ့ဒါကကန်လှုပ်ပေးရေးကိစ္စနဲ့ပတ်သက်ပြီးတော့ Israel ဘက်ကလည်းပဲပြောပါတယ် Israel ဘက်ကလည်းပဲသူတို့ရဲ့ဒဇာကန်နဲ့လွတ်မြောက်ရေးနဲ့ပျောက်ဆုံးနေတဲ့လူတွေကိုပြန်လည်ရရှိရအဓိကဖြစ်တယ်အဲ့ဒါဘယ် channel နဲ့လောက်ရလောက် every channel is a possible channel ဘယ်နှကြောင့်ကလောက်ရလောက်ရတာကောင်းဖြစ်နိုင်တယ်ဆိုပြီးတော့ Israel ဘက်ကလည်းပြောထားပါတယ်ဆိုတော့ဒီကိစ္စအောင်မြင်မယ်လို့တော့မျှော်လင့်ရပါတယ်ဒါဟာအလားအလာကောင်းပါစေလို့လည်းဆုတောင်းပါတယ်ဒါဟာဒီဒဇာကန်တွေကိုလွှတ်ပေးရင်အပြန်အလှန်တော့လွှတ်ရမှာပေါ့လေဒါပေမဲ့တစ်ဖက်မှာတော့ဟာမတ်စ်ဖန်ထားတဲ့ Israel ဒဇာကန်တွေက200ကျော်ပေါ့လေ Israel ဘောအနိုင်ငံကျုံတဒဇာကန်လက်ပါတာပေါ့ Palestine တွေ Israel ဘက်မှာအဖမ်းခံနေရတာကတော့3000 4000ဒီပါလောက်ရှိတယ်လို့သိရပါတယ်အဲ့မှာကကလေးတွေ Palestine Israel စစ်ကားတွေလိုင်းကနေပေါက်တဲ့ကလေးတွေအားသာသူတို့ဖန်ထားတာရှိရဲ့ဟာမတ်စ်သားတွေလည်းပါတယ်ဆိုတော့အဲ့ကိစ္စကတော့တော်လေးတော့နှီးပြရမယ်သို့တော်လည်းပဲအလားအလာကောင်းတယ်လို့တန်ခန္တာကပြောနေကြတာတွေ့ရပါတယ်လောလောဆယ်မှာဖြစ်ပါစီလို့ပဲမျှော်လင့်ရပါတယ်
ဟုတ်ကဲ့ဒါပေမဲ့တစ်ချိန်ထဲမှာကလည်းအခုဆိုရင်ဒါလေချမ်းတိုက်ခိုက်မှုတွေကလည်းနေစဉ်ရှိနေတယ်မြေပြင်မှာလည်းတိုက်ခိုက်မှုတွေရှိနေတယ်ဆိုတဲ့အခါကျတော့ဒီလိုအခြေအနေခြားထဲမှာဒီလူသားချင်းစာနာမှုကူညီပေးရဖို့ကိစ္စတွေပေါ့နော်အထူးသဖြင့်အဲ့ဒီအခြေအနေကရောဒီနောက်ဆုံးအခြေအနေကဘယ်လိုရှိတယ်ဘယ်လိုရှိနေလဲရှင
်ဟုတ်ကဲ့အဲ့ဒီစာနာမှုအခြေအနေရသိဆွနေပါတယ်လောလောဆယ်မှာပဲခုနကကျွန်တော်ပြောခဲ့တဲ့သီးသန့်ညီနိုင်မှုအလားအလာကောင်းတဲ့ဆွဲသတင်းနဲ့ဇက်တိုက်ပဲနောက်တက်လာတဲ့သတင်းတခုကတော့မောင်နေပေါ့လေအဲ့ဒီခါစားဒီသားမှာအဲ့ဒီမှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်နေတယ်။အစ္စရေးဘက်ကပြခတ်မှုအပြန်အလှန်ပြခတ်မှုတွေရှိနေဆိုပြီးတော့အခုလောလောဆယ်မှာပဲသတင်းတွေတက်လာတာတွေ့ရပါတယ်ဆိုတော့ထိခိုက်မှုတွေလည်းအများကြီးရှိတယ်။ဆိုတော့စာနာမှုကတော့ဆက်လက်ပြီးတော့အခြေအနေဆွေးနွေးနေဆဲဖြစ်ပါတယ်။ကားတွေကစာနာမှုကားတွေကဝင်ခွင့်မရဘူးအဲ့ဒီထက်ကိုဝင်ခွင့်ရတာနောက်ဆုံး၄စီးလောက်လာဝင်ခွင့်ရတယ်ပထမနေ့မှာ30ကျော်လောက်ရခဲ့ပြီးတော့လေပထမပိုင်းမှာပေါ့လေဆိုတော့မလုံလောက်ပါဘူးဒီကိစ္စဒီဟာအစိတ်အရေးကြီးတဲ့ကိစ္စပါအဲ့ဒီစာနာမှုဒုက္ခကိုဖြတ်တောက်ထားပြီးတော့ဘုံကျဲနေတာကိုလူခွင့်ရေးအဖွဲ့ Human Rights Watch ကဆိုလို့ရှိရင်အစ္စရေးတွေဂါဇာမှာလုပ်နေတဲ့ collective punishment စုပေါင်းပြီးတော့ပြစ်ဒဏ်ပေးနေရဟာတဲ့။ဘာဖြစ်လဲဆိုတော့ amount to war crimes ဆိုပြီးတော့ဒါလူခွင့်ရေးအဖွဲ့အဲ့လိုကိုဆွဆဲပြီးတော့ပြောနေပါတယ်။ဆိုတော့ဒီဟာတော်တော်လေးအခြေအနေဆွနေပါတယ်။ဆေးရုံမှာလည်းပဲဘာမှဆေးပစ္စည်းတွေမရှိဘူး။အာ name စီရက်ဘယ်မွေတဲ့ကလေးရယ်ဆိုလို့ရှိရင်ဖန်ပောင်းကြောင်တဲ့မှာအခုနဲ့နေရမယ်ဘယ်လိုမှမလုပ်နိုင်ဘူးဆိုရာကျော်ရှိနေတယ်အဲ့ဒါနောက်အရေးတကြီးကင်ဆာလူနာတွေပဲထောင်နဲ့ချီပြီးတော့တော်လေးအချိန်နဲ့ဆွနေရတွေ့ရပါတယ်ဆိုတော့တစ်ဖက်မှာသစ္စာဆွေးနွေးမှုလာလာကောင်းတယ်လို့ပြောနိုင်တယ်လို့တိုက်ပွဲအချိန်နဲ့လည်းပြင်းထန်နေစေဆန္ဒမှုအချိန်နဲ့လည်းအင်တန်ဆွေးရောနေစေဖြစ်တယ်လို့ပြောမှာဖြစ်ပါတယ်
ဟုတ်ကဲ့ကုလသမဂ္ဂပြောတဲ့အတိုင်းဆိုလို့ရှိရင်အခုဂါဇာမှာလူက2တန်းကျော်ရှိတယ်အဲ့ဒီထဲမှာမှအခု1တန်းကျော်ကဟိုပိတ်မိနေတဲ့အနေအထားမျိုးပေါ့နော်ထောင်ထဲချီသေးတဲ့နေရာမှာလည်း41ရာခိုင်နှုန်းကကလေးငယ်တွေလို့ပြောပါရယ်ဆိုတော့ဒီစာနာမှုအကူအညီတွေကမရဘူးနောက်ကြားထဲမှာဒီလျှက်စင်ပြီးပြတ်တာဆိုလို့ရှိရင်လည်း18ရက်19ရက်ထိရှိလာပြီလို့လည်းပြောကြရရှိတယ်ဆိုတော့ဒီလိုပိတ်ဆို့နေတဲ့ကြားထဲမှာစာနာမှုတွေကအချိန်မီမပေးနိုင်ဘူးဆိုရင်ဘယ်လောက်ထိဆိုးသွားနိုင်လဲရှင
်အဲ့ကိုဆိုးသွားနိုင်ပါတယ်ဒါပြောရတော့မှတော့ခက်တယ်လောက်ထိဆိုမယ်ဆိုတော့ဒုနာရီလောက်လို့ဆင်မှာစေကုန်ရမယ်အဓိကကတော့ဒီစာနာမှုကားတွေကိုအစ္စရေးကပိတ်တယ်ဘာကြောင့်ပိတ်လဲဆိုရင်အဲ့ဒီထက်မှပါလာတဲ့ပစ္စည်းတွေဟာမတ်ရှယ်လက်ထက်ကိုရောက်မှာလို့သူဆိုရင်လေဥမာလောင်စာဆိုရင်သိအရေးကြီးတယ်ဟာမတ်ရှယ်ကတော့စစ်စင်းမှာသူကလည်းဒါလောင်စာတွေလိုတယ်ဒီဟာတွေသုံးမှာသူကအဓိကဆိုရင်လေသူနည်းအပိုင်းပဲရိတ်ခါတွေလည်းပဲဟာမတ်တက်ဖရိုမရောက်စေချင်ဘူးဆိုတော့အဲ့ဒီဒေတာကြီးကကျွမ်းကျင်တဲ့ဘာမဟုတ်တယောက်ကသူကသုံးသပ်ပြီးပြောဆိုတယ်အဲ့လိုစိုးရင်လာလဲစိုးရင်တင်းတယ်တချင်တဲမှာမရောက်ဘူးဆိုတာလည်းပဲသိမဖြစ်နိုင်ဘူးတဲ့အစ္စရေးတွေကလူရက်ပေါ်မှာပါလက်စတိုင်းတွေကဂါဇာပါလက်စတိုင်းကသိနာကြည့်နေပြီးတော့ဟာမတ်နဲ့တနိမုတ်တနိလူငယ်ရဆက်သွယ်နေကြတယ်ဂါဇာမှာရှိတဲ့လူကြီးတစ်ဝက်ကျော်လောက်ကဆက်ငငယ်ရယ်ဖြစ်နေတော့ဒီကလေးတွေကအဲ့တက်တက်ကြွားကြွားနဲ့ဟာမတ်ရဲ့သဘောကိုဆက်ဝင်လက်ဖြစ်မှာပဲဆိုတော့ဆိုကြပါစို့တဲ့မိသားစုတစ်ခုမှာအမေကဒုက္ခရောက်နေလို့မိသားစုကိုစားစရာပေးလိုက်မယ်ဒါတကူကြီးပဲပို့ပေးလိုက်မယ်ဆိုရင်အဲ့ဒီကစားတယောက်ကဖောက်ပြီးတော့ဟာမတ်ကိုရောက်မယ်ဆိုရင်လည်းရောက်သွားနိုင်တယ်ပဲဆိုတော့ဒီကိစ္စစိတ်ပြီးတော့ခင်ရတွေရခက်တယ်အင်တာဖြစ်ရှင်းရခက်တယ်ပြဿနာလို့အဲ့ဒီကျွန်းကျင်တဲ့ပမခတယောက်ပြောတာကိုကျွန်တော်ဖတ်မိပါတယ်ဆိုတော့ဒါတွေကသိဆိုတဲ့အခြေအနေပါပဲတော်တော်စင်မှာတော့
โอเคအဲ့တော့ဒီအခြေအနေကြီးကိုကူညီဖြည့်ရှင်းဖို့ဆိုပြီးတော့လက်ရှိလုပ်နေကြတဲ့ဒီဆက်ဆက်ညှိနှိုင်းမှုတွေအဲနောက်ဒီအကူအညီတွေဝင်ရောက်နိုင်ခွင့်ပြောဆိုဆွေးနွေးနေတာတွေဒါတွေများမအောင်မြင်ခဲ့ဘူးဆိုရင်ရော
အခြေအနေကသိဆွေးနွေးနေရဖြစ်ပါတယ်အခုလည်းပဲတစ်ဖက်မှာကျွန်တော်ကဒီဂါဇာအခြေအနေနဲ့ညှိနှိုင်းဆွေးနွေးရဲ့ကိစ္စတော့ကိုပြောနေတာစစ်ကြေပြန့်နိုင်တဲ့အခြေအနေအများကြီးရှိပါတယ်နောက်ပိုင်းကလက်နံပါတ်ကဟက်စ်ဘူလာရီနဲ့ group ပြင်နေရပါတယ်တချိန်တည်းမှာပဲဆီးရီးယားမှာရှိတဲ့အဲ့ဒီဟာလည်းပဲ Hezbollah အဆင့်တွေတနည်းပြောရင် Hezbollah က Hamas ကိုဆီးရီးယားမှာရှိတဲ့ militant အုပ်စုတွေရောအီရန်နိုင်ငံရဲ့ proxy ပေါ့သူတို့လက်သက်မွေးထားတဲ့အုပ်စုတွေလို့ပြောရမှာဖြစ်ပါတယ်ဆိုတော့သူတို့ကတချိန်လုံးဆွပင်းနေကြပဲဆိုတော့အမေရိကန်ကပြစ်တယ်ဆီးရီးယားဘက်ကပြစ်တဲ့အခါမှာသူတို့ကဒီဂါဇာတိုက်ပွဲနဲ့ဆက်သွယ်ပြီးပြစ်တာမဟုတ်ဘူးဒီစီရရဲ့မရှိနေတဲ့စတွေးကြအဖွဲ့တွေဟာငါတို့တွေကိုပြစ်လို့ငါတို့ကပြန်ပြရတာဖြစ်တယ်ဆိုတော့အဲ့ဒီခုကိုခွဲရပြီးတော့အမေရိကန်ပြောပါတယ်။ဘာလို့ဆိုဒီဂါဇာစစ်ပွဲကြောင့်အကုန်လုံးကျေပြန့်လာတာသူတို့တိုင်ခံဖြစ်မှလည်းသူတို့ဆိုရင်ရတာဆိုတော့ဒီကိစ္စနဲ့မဆက်ဆက်ဘူးသို့တော်လည်းပဲငါတို့ကသီးခြားကုသံတရားတွေဆိုပြောပါတယ်။ဆိုတော့အီရန်ဘက်ကလည်းကြင်ဝတ်ထားတယ်။သူတို့ဟာဒီကိစ္စနဲ့ပတ်သက်ပြီးတော့မှားရင်တွက်ချက်ပြီးတော့လုံမိရဆိုရင်တော့တိတ်ပြီးတော့ခါးစီးတဲ့ consequences တွေပေါ့နောက်ဆက်တွဲကိုခံစားရလိမ့်မယ်ဆိုတော့သိပြီးတော့ကျုံ့ဝင်နေတာတွေ့ရပါတယ်ဆိုတော့တစ်ဖက်မှာသူတို့လောလောဆယ်ပြဿနာပြည်လဲရေးအတွက်ဆွေးနွေးနေကြတာရှိပြီလို့တိုက်ပွဲကျပြန်လာနိုင်တဲ့အခြေအနေလည်းအများကြီးရှိပါတယ်ဆိုတော့လောလောဆယ်ဖြစ်ရှင်စစ်ဆက်ပြီးနေတဲ့စစ်ဆက်ညီနိုင်မှုကဂါဇာဒုက္ခသည်တွေစစ်ဆက်ခွင့်ဖိုက်တန်ရရှိတွေ့တာဖြစ်ပေမဲ့ဒီဟာစစ်ပွဲကျပြန်လာနိုင်တဲ့အလားအထားဒီစစ်ပီးထိန်းနိုင်မှာမာဒီနေရာကလမ်းစားလေးရပြီးတော့ဆက်လိုက်ပြီးတော့ဆွေးနွေးမှုတွေဖြစ်သွားနိုင်သလားဆိုတာပဲပြောလင်းရပါတယ်ဆိုတော့နှစင်ပေါ့လောလောဆယ်ဖြစ်နေတဲ့ပြဿနာအတွက်ပြည်လည်မှုရပါစေဒုက္ခသည်ဒဇာကံတွေလည်းအဆင်ပြေပါစေပြည်ပြီးမှစစ်ပွဲရဲ့ရေရှည်ပြဿနာကိုသူတို့ကင်တွယ်ဖြေရှင်းနိုင်ပါစေလို့ပဲမျှော်လင့်ရပါတယ
်ဟုတ်ကဲ့ပါဦးကျော်ဆန္ဒကျေးဇူးပါရှင
့်ကျေးဇူးပါခင်ဗျာ
ဖီယိုရီမရီဖန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ဖြစ်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA ရဲ့မြန်မာပြည်စနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဂါဇာအရေးနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သုံးသပ်ချက်တစ်ခုကိုတင်ပြခြင်းပါတယ်။ Israel Hamas ပြည်ပကဆက်လက်ကြီးထွားလာနေပြီးတော့ဒီဂါဇာကမ်းမြောင်မှာပါလက်စတိုင်းတွေကပို့ပြီးတော့ထိခိုက်လာမယ်ဆိုရင်အရှိတောင်အာရှနိုင်ငံတွေမှာပါအကြမ်းဖက်မှုအန္တရာယ်တွေနဲ့မတီးမငြိမ်ဖြစ်လာနိုင်တယ်လို့အရှိတောင်အာရှလူညွန့်ရေးကျွမ်းကျင်သူတူဦးကသတိပေးလိုက်ပါတယ်အရှိလေပိုင်းပြည်ပကအပေါ်မှာမြန်မာအာဏာသိမ်းစစ်တပ်အပါဝင်ဒေသတွင်းကရှုမြင်ချက်တွေနဲ့ရိုက်ခတ်မှုတွေအကြောင်းကိုငိမ့်ညိုင်းအေးကစူးစီးတင်ပြထားပါတယ်ခင်ဗျာ
This is a height of barbarism in this world.
အစိုးရဟမတ်စ်ပွဲပေါ်အာဆီယံနိုင်ငံတွေရဲ့တုံ့ပြန်ချက်ကတိတိတသားကိုကွဲပြားနေတာပါအင်ဒိုနီးရှား၊မလေးရှား၊ဘရူနိုင်းလိုမွတ်စလင်အများစုရှိတဲ့နိုင်ငံတွေရဲ့ပါလက်စတိုင်းဘက်ကရက်တီချက်စင်ကာပူလိုအစ္စရေးနဲ့စစ်ပဆိုင်ရာဆက်သွယ်မှုမြင့်မားတဲ့နိုင်ငံတွေကဟမတ်စ်ပေါ်အစ္စရေးရဲ့လက်တုံ့ပြန်မှုကိုထောက်ခံချက်ဖတ်မှာလဲကြားနေသဘောထားရှိပြီးလူသားချင်းစာနာမှုအရေးကိုပြောတဲ့နိုင်ငံတွေဆိုပြီးချန်ပီယံ၃မျိုးကွဲနေပါလေဩစတြေးလျချေဆိုင်လွတ်လပ်တဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Lobi Institute အရှိတောင်အာရှအစီအစဉ်ရဲ့သုတေသီ Raman Jacob ကတော့ Israel Hamas အရေးမှာအာဆီယံရဲ့ရည်တည်ချက်ဆိုတာမျိုးမရှိဘဲတနိုင်ငံချင်းကိုအကျိုးစီးပွားပေါ်မူတည်ပြီးသဘောထားတွေရှိကြတယ်လို့သုံးသပ်ပါတယ်။ဒါပေမဲ့ဘုံတူညီတဲ့တက်ရောက်မှုကတော့ရှေ့လပိုင်းကြီးဟာအရှိတောင်အာရှလုံခြုံရေးကဏ္ဍပေါ်ရိုက်ခတ်လာနိုင်ခြင်းဖြစ်တယ်လို့ဆိုပါတယ်
။ If the crisis in the Middle East continue,
အရှေ့လေပိုင်းပြဿနာဆက်ရှိနေရင်ပါလက်စတိုင်းအသေးအပြောက်ပုံများလာရင်ကျွန်တော်စိုးရင်ဒါကအရှေ့တောင်အာရှမှာအကြမ်းဖက်ဝါဒတိုးလာနိုင်တဲ့အလားအလာရှိမှာကိုစိုးရိမ်ပါတယ်။ 9/11 လွန်ကာလကိုပြန်သွားကြမယ်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ဒေသအနှံ့မှာစစ်သွေးကြွအဖွဲ့တွေအများအပြားရှိနေပေမဲ့တကယ်တော့သူတို့ကလှုပ်ရှားမှုသိမ့်မရှိကြပါဘူး။ဒါပေမဲ့အရှိအလဲပိုင်းအကြက်တဲကအချိန်ကြာလာရင်ဂါဇာကမ်းမြောင်မှာအသေးအပြောက်အရေးအတွက်တွေကဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့နေတာနဲ့အတူစစ်သွေးကြွအဖွဲ့တွေနဲ့ဒေသအတွင်းကမွတ်စလင်အများအပြားရဲ့ခံစားချက်တွေရှေ့တန်းရောက်လာနိုင်ပါတယ်။ပစ်စွေးနဲ့အမေရိကန်နိုင်ငံတွေရဲ့အကျိုးစီးပွားတွေကိုဒေသတွင်းအနှံ့ပြစ်မှတ်ထားနိုင်ပါတယ်
။ဒီလိုဖြစ်လာခဲ့ရင်ဒေသတွင်းမတည်မငြိမ်ဖြစ်မှုတွေစီဥတီသွားနိုင်တယ်လို့ဒေါက်တာရာကုတ်ကသတိပေးပါတယ်။ဟာမတ်စ်အဖွဲ့ကိုအမေရိကန်နဲ့ဗြိတိန်အစိုးရအပါအဝင်ကမ္ဘာနိုင်ငံတချို့ကတော့ဂျမ်ဖက်အဖွဲ့ဖြစ်သတ်မှတ်ထားတာပါရိုဟင်ဂျာတွေလူအခွင့်အရေးချိုးဖောက်ခံရမှုမှာဂျက်ဝါရီအဖွဲ့တွေကအရင်ကထုတ်ဖော်တောင်းဆိုမှုတာရှိတယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ခြားမှာလှုပ်ရှားကြတဲ့အဖွဲ့တချို့ဟာနိုင်ငံတကာကစစ်သွေးကြော့အဖွဲ့တွေနဲ့ဆက်နွယ်မှုရှိနိုင်တယ်ဆိုပြီးဆွဆွချက်တချို့ထွက်ခဲ့ဘူးလို့အခု Israel Hamas နောက်ဆက်တွဲဒေသတွေရဲ့ခတ်မှုကမြန်မာနိုင်ငံပေါ်လဲတည်ရမှုရှိလာနိုင်လားဆိုပြီးယူဆစရာရှိလာပါတယ်ဒါပေမဲ့ဒေတာတွေမှာအစွမ်းအောက်အဖွဲ့တွေခြေကုပ်ယူနိုင်ကြေက ရခိုင်မြောက်ပိုင်းမှာမဟုတ်ပဲတခြားနိုင်ငံတွေမှာပိုးဖြစ်နိုင်ခြင်းများတယ်လို့ရှစ်တော်အရှာလူမျိုးရေးဆိုင်ရာအထူးပြုသုတေသနလုပ်ထားတဲ့ဒေါက်တာရခုတ်ကသုံးသပ်ပါတယ်
Focus on the potential threat will arise most likely from a country like Indonesia
ဥပမာအနေနဲ့ပြောရရင်အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နိုင်ငံလိုမျိုးတွေမှာဖြစ်နိုင်ခြေများပါတယ်။ထိုင်းမှာလည်းအခြေအနေတစ်ခုအထိဖြစ်နိုင်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေနဲ့အရှေ့အလယ်ပိုင်းကအကြမ်းဖက်အဖွဲ့တွေကြားဆက်ဆက်မှုအလားအလာတော့မတွေ့ရပါဘူး။တမိုင်းကြောင်းအရာကြည့်ရင်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားမှာရှိတဲ့စစ်သွေးကြွအုပ်စုတွေဟာအရှေ့အလယ်ပိုင်းကစစ်သွေးကြွအုပ်စုတချို့ကိုတစ္ဆာခံမယ်လို့ဂရီးပြုခဲ့ဘူးကြပါတယ်။
အစ္စလာမ်ခွဲထွက်ရေးအဖွဲ့တွေလက်နက်ကိုင်နှုတ်ရှားမှုတွေအဓိကရှိတဲ့ဒေသတွေမှာပိုပြီးလုံခြုံရေးအလေးထားပွဲရှိနေတာပါဘလို့အချိန်လေးမျိုးပဲဖြစ်ဖြစ်အစ္စရေးဟာမတ်စပွဲအကျိုးဆက်ဖြစ်တဲ့ဂျမ်ဖတ်ဘူးအန်နီရဲ့ရင်ဆိုင်ရနိုင်ခြင်းနဲ့ပတ်သက်ပြီးတော့ဒေသတွေနိုင်ငံတွေအနေနဲ့ချုပ်တင်ပြင်ဆင်ဖို့လိုတယ်လို့ဒေါက်တာယာကုကသတိပေးပါတယ
် There is a no lone wolf attacks
တကူတော်တိုက်ခိုက်မှုဒါမှမဟုတ်ဒေသတွင်းကအနောက်အကျိုးစီးပွားကိုပစ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေမရှိစေဖို့လုံခြုံရေးအေဂျင်စီတွေကစောင့်ကြည့်ရမယ်လို့ထင်ပါတယ်ကျွန်တော်စင်ကာပူအစိုးရဌာနတွေမှအလုပ်လုပ်ခဲ့မှုတဲ့အတွေ့အကြုံအရပြောရရင်ဒေသတွင်းကပြည်တွင်းလုံခြုံရေးအေဂျင်စီတွေဟာလုံခြုံရေးအာမခံချက်ရှိစေဖို့အမေရိကန်နဲ့အစ္စရေးနိုင်ငံတွေနဲ့အခုကတည်းကအဆက်အသွယ်လှုပ်ထားပြီးသားဆိုရင်လည်းအံ့ဩစရာမရှိပါဘူး
တစ်ဖက်မှာလည်းအရှိအလေပိုင်းကအကြက်တဲကိုမဖြစ်ရှင်းနိုင်သည်၍ဒါမှမဟုတ်အမေရိကန်နဲ့အနောက်အင်အားကြီးနိုင်ငံတွေတစ်ဖက်သက်ရက်နေတယ်လို့ဒေတာတွင်းကမွတ်စလင်နိုင်ငံတွေကယူဆနေရင်ရှစ်တောင်ရှာမှာအနောက်နိုင်ငံတွေရဲ့ဂျိုးစူးပွားကိုစန့်ကျင်တဲ့သဘောထားတွေဆက်ရှိနေအောင်မယ်လို့ဒေါက်တာယက်ကုကသုံးသပ်ထားပါတယ်အာဆီယံဒေတာတွေမှာအစ္စရေးဟာမတ်စ်ရဲ့သဘောထားချင်းလုံးဝစန့်ကျင်မှုတွေရှိနေပေမဲ့တိုင်းနိုင်ငံရဲ့အရေးမှာဝင်ရောက်မဆွတ်ဖက်ရေးမူဝါဒအရဖွဲ့ဝင်နိုင်ငံချင်းကြားတရားဝင်ဝေဖန်တာမျိုးမရှိကြပါဘူးအာဆီယံဖွဲ့အနေနဲ့အကြမ်းဖက်ဝါဒချင်းချောက်မှုပြည်တွင်းမငြိမ်မသက်ဖြစ်မှုတွေနဲ့ပိုင်နဲ့ငင်းပွားမှုတွေရင်ဆိုင်နေရတဲ့အရှိတောင်အရှာဒေသအတွက်ပဲတည်ငြိမ်ရေးကိုပို့ပြီးလိုလားကြတယ်လို့ဒေါက်တာရခုတ်ကသုံးသပ်ပါတယ်။မြန်မာအာဏာသိမ်းစစ်တပ်ကတော့အစ္စရေးဟာမတ်စ်အရေးမှာတရားဝင်ထုတ်ဖော်ပြောဆိုတာမရှိပေမဲ့ဒေါက်တာရခုတ်ကတော့မြန်မာစစ်တပ်ဟာသူတို့အာဏာအသက်ဆက်ရေးကိုသာပို့ပြီးဦးစားပေးမယ်လို့ရှုမြင်ပါတယ်။ဒီလိုအာဏာမြဲဖို့ကလည်းလက်ရှိမြန်မာပြည်တွင်းစစ်ရေးအခြေအနေကစစ်တပ်ရဲ့လေကြောင်းအင်အားကအဓိကအရေးကြီးတဲ့နေရာမှာရှိနေပြီးလူငယ်တဲ့နှစ်တွေအတွင်းအစ္စရေးကမြန်မာစစ်တပ်ကိုစစ်ပစ္စည်းထောက်ပံ့တာတွေရှိခဲ့တဲ့အချက်နဲ့ချိတ်ဆက်စဉ်းစားဖို့လိုတယ်လို့သူကထောက်ပြပါတယ်
။ Crisis in the Middle East will not be in the mind of the military junta.
စစ်အာဏာရှင်တွေရဲ့စိတ်ထဲမှာအရှိအလေပိုင်းအရေးကရှိမှာမဟုတ်ပါဘူး။သူတို့အတွက်အရေးကြီးတဲ့ပြဿနာကသူတို့ရှင်သန်ရပ်တည်နိုင်ရေးဖြစ်တာကြောင့်ပါ။သူတို့ဟာပုံကန်သူတွေရဲ့အဝိုင်းခံရတာပါ။ဆိုတော့သူတို့ကဘယ်လိုအကူအညီမျိုးမဆိုလက်ခံမယ်လို့ယူဆပါတယ်။စစ်မြေပြင်မှာတော်လှန်သူတွေကိုထိထိရောက်ရောက်နှိမ်နှင်းဖို့ကူညီနိုင်မဲ့ဘယ်နိုင်ငံမဆိုသူတို့လက်ခံမယ်လို့ထင်ပါတယ်
။နိုင်ငံတကာမျက်နှာစာမှာဟာမတ်စ်ကအစ္စရေးကိုဝင်းတိုက်တဲ့အရေးဖုံးလွှမ်းနေချိန်ရပိုင်မဲ့ချပြီးမြန်မာစစ်တပ်ကလူ30နီးပါးသေဆုံးစေတဲ့တိုက်ခိုက်မှုကြီးတစ်ခုလုပ်ခဲ့တာကိုဒေါက်တာရခုတ်ကထောက်ပြပါတယ်။တစ်ဖက်မှာလည်းရုရှားနဲ့တရုတ်ရဲ့မြန်မာစစ်တပ်ပေါ်လွှမ်းမိုးမှုကအစ္စရေးနဲ့ရှင်ရင်ပိုးပြီးကြီးမားကျယ်ပြန့်လာကြောင်းရှိလေပိုင်းစီးရင်တဲ့နိုင်ငံရေးကအာလာဒိတ်စစ်ကောင်စီအပေါ်တည့်ရက်တည့်ရောက်မှုနည်းလို့စစ်တပ်အတွက်ကတော့လေကြောင်းအင်အားပိုးသုံးပြီးတလိုင်းအင်အားစုတွေကိုခြေမုံနိုင်မှုသာပိုးအလေးထားလှုပ်ဆောင်လာပွဲရှိကြောင်းသုံးသပ်ထားပါတယ်ခင်ဗျာ
မတိကြမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာ VOA America အတန်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 40 51လိုင်းလမီတာ190ကပါဆက်ပြီးတော့တင်ဆက်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့နေပညာကဏ္ဍတွေကို တင်ဆက်သွားမယ့်အထက်ကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတစ်ခုမှမွေးဖွားကြီးပြင်းလာခဲ့ပြီးဥရောပရဲ့ဖင်လန်နိုင်ငံအလှမယ်စင်မြင့်ပေါ်မှာနေရာတစ်ခုရဖို့အချိန်နေပေးပြီးအများကြီးစူးစမ်းအားထုတ်ခဲ့ရတယ်လို့ဖင်လန်နိုင်ငံရဲ့2023အလှမယ်ပြိုင်ပွဲမှာစကားတင်10ဦးစီးရင်ဝင်ခဲ့သူမတ်စန်းမြဦးကပြောပါတယ်ဒီပြိုင်ပွဲမှာမြန်မာရေးကိုဖင်လန်နိုင်ငံသားတွေပိုသိလာအောင်သူကြိုးပမ်းနိုင်ခဲ့တယ်လို့လည်းဆိုပါတယ်ဒုက္ခသည်စခန်းအနေအလှမယ်စင်မြင့်ထက်အရောက်တက်လှမ်းလာသူမတ်စန်းမြဦးရဲ့အတွေ့အကြုံတချို့ကိုဆက်သွယ်မေးမြန်းပြီးတော့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကတင်ပြထားပါတယ်ခင်ဗျာ
ကနမှာပါဝင်ပြီးတော့အချိန်ပေးပြီးတော့အခုလိုမေးမြန်းဝင်ပြတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်
။မင်္ဂလာပါအမ။အဲကျွန်မကိုအင်တာဗျူးလုပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်
။ဟုတ်ကဲ့ပါရှင်။အဲမဆမ်းမြဦးကဒါဖင်လန်နိုင်ငံမှာဒီ2023ခုနှစ်အတွက်အလှမယ်ပြိုင်ပွဲမှာပေါ့နော်ဝင်ပြိုင်ရင်းနဲ့စကားတင်စိတ်ဦးစည်ရင်းပါပါခွင့်ခဲ့တဲ့သူတယောက်ပေါ့နော်။ကိုကဒီနိုင်ငံမှာမွေးဖွားကြီးပြင်းခဲ့တာမဟုတ်ပေမဲ့လို့အခုလိုမျိုးဖင်လန်နိုင်ငံရဲ့အလှမယ်ပြိုင်ပွဲစကားတင်10ရောက်စည်ရင်ထိပါဝင်ခဲ့တဲ့အတွက်လည်းဒါ congratulations ပါဒါမြန်မာနိုင်ငံအမျိုးသမီးတယောက်အနေနဲ့ဂုဏ်ယူပါရရှင
် Thank you ပါမ
โอเคကျွန်တော်တည်တာတလောက်ကမဆန်းမြဦးကဒါဖင်လန်ကိုငွေဘဝမှာတော့ရောက်ခဲ့တယ်ဆိုတော့ဒါအချမ်းကြီးတည်တယ်ပေါ့နော်ဆိုတော့အချင်းချုပ်လေးအနေနဲ့ပေါ့နော်ဒီလိုဖင်လန်နိုင်ငံကိုဘယ်လိုရောက်သွားခဲ့တယ်လဲမိသားစုနဲ့ဆိုတာမျိုးလေးကိုအနေအချင်းပေါ့အရင်ဆုံးအချင်းချုပ်ပြောပြပေးပါလား
ဟုတ်ညီမရဲ့မိဘတွေကသူတို့မြန်မာပြည်ကသူတို့မြန်မာနိုင်ငံမှာမွေးတယ်သူတို့ကဟိုစားအဖေကကြားအမေကကြီးသူတို့ကလွယ်ကောကနေကြားပြင်နေကနေထွက်လာတယ်အစ်ကြောက်သူတို့အဲ့ကနေထွက်လာတယ် and သူတို့ထိုင်းမြန်မာနယ်စပ်မှာအဲ့မှာအခြေချခဲ့တယ်ပြီးတော့မှဒီမှာအဲ့မှာမွေးခဲ့တယ်အသက်7နှစ်ထိကွေနီဒုက္ခသစ္စာမှာနေခဲ့တယ်။ကျမရဲ့အသက်7နှစ်ရှိတဲ့အချိန်မှာကျမတို့ UA ကနေ UN ကနေတစ်စစ်ဖင်လာကိုရောက်လာခွင့်ရခဲ့တယ်။
အဲ့တော့အသက်7နှစ်ကနေပြီးတော့ဖင်လန်နိုင်ငံမှာနေပြီးတော့မှအဲ့ဒီမှာပဲကြီးပြင်းခဲ့တာပေါ့နော်။ဆိုတော့အခုလို့ဒီအလှမယ်စင်မြစ်ဆိုတာဒါလူတွေရှေ့ကိုထွက်ပြီးတော့မှဒီအများရှိမှာဟိုအလုပ်ရတဲ့အလုပ်မျိုးပေါ့နော်ဆိုတော့ဒုက္ခသစ္စာမှာမွေးလာတဲ့ဆိုပေမဲ့လည်းကိုကဒီလိုနေရာတစ်ခုရောက်အောင်ဘလို့အားဆိုင်ကြိုးပမ်းခဲ့ရပဲ
။ Yeah ပြောရလို့ရှိဒီကျွန်မဒီချိန်နေတိရောက်တာမလွယ်ခဲ့ဘူးလေ။ It was ကျွန်မတက်မလွယ်ခဲ့ဘူးဘာဖြစ်လို့ဆိုတော့ကျွန်မဟိုစားသူများနဲ့နိုင်ရှိလို့ရှိကျွန်မဒုက္ခတွေမှာနေခဲ့ဒုက္ခတွေမှာကြီးပြစ်လာခဲ့ရဆိုကျွန်မငငယ်ကလေးကရခဲ့တဲ့အဲ့လိုမျိုးအခြေခအရာတွေပေါ့အဲ့လိုမျိုးမရှိခဲ့ဘူးပေါ့ဆိုဒီမှာရောက်တော့ကိုအရာလစ်လာတည်ယူခဲ့ရတယ်အစကနေကိုကသူများစီကနေတွားပြီးတော့မှတည်ယူခဲ့ရတယ် and အနည်းနဲ့ချီပြီးတော့မှအဲ့လိုမျိုးအလုတ်လုတ်ခဲ့ရတာပေါ့အဲ့လိုမျိုး mental စိတ်ပိုက်ဆိုင်ရာတက်အဲ့လိုမျိုးအလုတ်လုတ်ခဲ့ရတာပေါ့တိချင်တက်ချင်တယ် and ကိုအဲ့လိုမျိုးပို့ပြီးကောင်းလာအဲ့လိုမျိုးဟိုစားစိတ်ရှိရလဲဆို
စူးစမ်းခြင်းစိတ်ရှိတာပေါ့
ဟုတ်တယ် and တဖြည်းဖြည်းနဲ့အစတော့ကိုက0ကနေတက်လာရဲဆိုတော့you have to be patient with yourself ကိုအဲ့လိုမျိုး patient ရှိရမှာပေါ့ကိုကအဲ့လိုမျိုးပြုတ်ကနေမတက်နိုင်ဘူးလေအချိန်ယူပြီးတော့မှကိုလစ်လာကိုအဲ့လိုမျိုးဟိုစား build up လုပ်ရတယ်ဒါပေမဲ့လုံနေတဲ့အချိန်မှာတခြားကိုဘေးမှာရှိရလူရဲ့အားပေးမှုပတ်ပေါ်မှုလည်းလိုအပ်တယ်လေ so it's very ပြောရလို့ရှိညီမရာကန်ကောင်းတယ်ဘာဖြစ်လို့ကျညီမရဲ့ပါဝန်ကြီးမှာညီမပတ်ပိုးပေးခဲ့လို့ support လုပ်ပေးခဲ့လို့အဲ့လိုမျိုး mentor ရှိခဲ့တာလေ
အဲ့တော့ကံကောင်းတာလည်းရှိတယ်ဒါပေမဲ့ကိုယ့်ဘက်ကလည်းဆဆောကမဆက်မြောက်ပြောပြသွားသလိုဆိုရင်ကိုကသူများတွေနဲ့ကြီးပြင်းခဲ့တဲ့ပုံစံမတူညီတဲ့အခါကျတော့သူများတွေတက်ပို့ပြီးတော့အားစိုက်ကြိုးစားရတာပေါ့နော်
ဟုတ်တယ် yeah
ပို့ပြီးတော့အချိန်ပေးရတယ
်ကိုကဟိုစားကိုတက်မဲ့ကိုမစင်းစားပဲနဲ့ okay ညီမit's အရာရည်ကြီးရယ်ကိုဘာဖြစ်လို့ဒီအရာလောက်ချီရလဲအဲ့လိုမျိုးဟိုစာ စဉ်းစားရမှာပေါ့ကျမဆိုလို့ရှိရင် okay ကျမတက်ပဲမဟုတ်ပဲねကျမမိသားစုလို့ဆိုတော့ကျမလူမျိုးတွေအတွက်အဲ့လိုမျိုးအခွင့်အရေးမရတဲ့လူတွေအတွက်ကိုကစူးစမ်းချင်တယ်ဆိုအားငယ်နေတဲ့အချိန်တွေမှာအဲ့လိုမျိုးအရှုံးပေးချင်တဲ့အချိန်တွေမှာဆိုလို့ရှိရင်အဲ့လိုမျိုးပြစင်းစားလဲဘာဖြစ်လို့ကျမဒီအရာကိုလုပ်နေရလဲဆိုလို့ရှိရင် it'sကိုအဲ့လိုမျို
းကိုအားပေးရတာပေါ့နော
်။ရရဟုတ်တယ်
။ဒါကိုဆဆွားပြောတယ်လို့မျိုးကိုကဟိုလှုပ်မယ်ဆိုရဲခိုင်မာချက်နဲ့လှုပ်တယ်။ဒါပေမဲ့တစ်ခါတလေမှစိတ်တက်ကြတာမျိုးတယ်မလားလမ်းတော့မှာဖြစ်ပါမလားဆိုပြီးတော့အားယုတ်သွားတာမျိုးအဲ့လိုခံစားခဲ့ရတာမျိုးရောကြုံခဲ့ရဘူးလား
။အာ yes ကြုံခဲ့ရတာပေါ့တလျှောက်လို့ကျမရှောက်ထားတဲ့ internet မှာကျမတို့ကရှောက်ထားရတာလေဆို application အဲ့ဒါရှောက်ရတယ်ဆိုအဲ့ကလေးက day 1ကလေးကပါဝင်ကလေးကအဲ့လိုမျိုးစိတ်ကြောက်ရွံ့မှုတွေအဲ့လိုမျိုး insecurity တွေကိုကိုကိုအဲ့လိုမျိုးယုံကြည်မှုမရှိတာအားငယ်ကစကလေးကရှိခဲ့တယ်လေပြိုင်ပွဲဝင်တဲ့အချိန်မှာလည်းရှိရဒါပေမဲ့အရှုံးမပေးဘဲနဲ့စိတ်မလျှော့ခဲ့ဘူးလေအရှုံးမပေးခဲ့ဘူးပေါ့ even though ကြောက်ခဲ့ပေမဲ့အရာကြောက်ခဲ့ပေမဲ့ပြိုင်ပွဲတွေမှာဆိုဘယ်လောက်ကြောက်ခဲ့လဲဆိုလို့ရှိငိုတယ်လေအဲ့မှာလေဘာဖြစ်လို့ဆိုညီမအရာကြောက်ခဲ့ရလဲအဲ့လိုမျိုးဟိုစား emotion တွေ I experience a lot of strong emotions ဥပမာcasting day မှာကျမတို့ဟိုစားအမျိုးသမီးအယောက်60ကိုသူတို့ခေါ်လာတာလေအင်တာဗျူးလာလုပ်ဖို့သူတို့က60ကိုခေါ်လာတယ် and ကျမအဲမှာဟယ်လ်ဆင်ကီဖင်လန်ရဲ့မြို့တော်မှာရောက်တဲ့အချိန်မှာပေါ့အဲ့ဒီကတ်စတင်လုပ်တဲ့နေရာရောက်သွားတဲ့အချိန်မှာကျမအိမ်ပြလဲသွားပြန်ချင်တာလေဘာဖြစ်လို့ဆိုအဲ့မှာရောက်တဲ့အမျိုးသမီးတွေကျမသူတို့ကြည့်ပြီးတော့မှကျမအရာဟိုစားစိတ်ကြကြပြီးတော့အားငယ်ရပါဘူးကျမကိုကျမသူတို့နဲ့ compare လုပ်ဒါလေသူက confidence အပြည့်နဲ့သူတို့ကြည့်လို့ရှိရောအိုးအဲ့ဒါကျမကိုကြည့်ပြီးတော့မှအရာအငြင်းလာတော့ဘောအိုးကျမဒုက္ခတယ်ကျမစီမှာဘာမှပြီးစရာမရှိဘူးပေါ့အဲ့လိုမျိုးခံစားလာတယ်လေစိတ်ထဲဝေလာတယ်လေအဲ့လိုမျိုးအသွေးခေါ်ပြီးပေါ့ဟောကျမဘာမှမဟုတ်ဘူးသူတို့နဲ့ night ရှိလို့ရှိကျမစီမှာဘာမှမရှိဘူးဘာမှပြီးစရာလည်းမရှိဘူးအဲ့လိုမျိုးခံစားပြီးတော့မှအိမ်ပြလက်ချေရအရှုံးအဲ့ချိန်မှာလည်းအရှုံးပြီးချေရပေါ့ညီမရဲ့ညီမလေးကိုလည်းစာရေးလာတယ်ကျမဒီနေရာနဲ့မထိုက်တာတော့ဒီနေရာမှာမရှိသေးဘူးအဲ့လိုမျိုးတွေလဲစိတ်ထဲမှာ
အောင်းနေတာပေါ့နော
်အောင်းနေတာအောင်းနေတာဟုတ်တယ် yeah any and then ကျမ interview လုပ်လိုက်တယ် even though အောင်းနေပြီမဲ့ okay ကျမဒီမှာရောက်နေပြီပြီးတဲ့ ठी တော့လုပ်လိုက်မှာပေါ့ and then ကို diary ရှင်းမှာတွားလိုက်တယ်တွားပြီး interview လုပ်လိုက်တယ် and then သူတို့ကကျမတို့အကုန်လုံး interview လုပ်တယ်လေအကုန်လုံး interview လုပ်တယ် and အဲ့ကနေအချောက်အယောက်60ကနေအယောက်90ကို semi final သူတို့အဲ့လိုမျိုးရွေးမှာပေါ့ and then die lee ယောက်စီမှာgold ticket ရှိရလေ so gold ticket is like အမတိလာမဒီဘော gold ticket အဲ့လိုမျိုးပေးလိုက်လို့ရှိကိုကအဲ့လိုမျိုးကို direct semi final ရောက်သွားတဲ့ချက်
yeah ဈာ yeah. းထဲမှာမဖြစ်ရတော့ကိုရင်တ
က်ရတယ်ဆိုရင် yeah and the dai lu ji တွေနဲ့လဲသူတို့ကစကားပြောစရာဆွေးနွေးစရာမလိုတော့ဘူးကိုစိုက်တဲ့ကိုတဘောကြဆုံးလူကိုပေးလိုက်လို့ရှိသူကအဲ့လိုမျိုး semi final မှာနေရာရသွားတာလေ so ကျမအဲ့ဒီ gold ticket ကိုရခဲ့ရလေကျမ I was one of them အဲ့ဒီ gold ticket ရခဲ့လို့ကျမလည်းအရာအောင်ပြည့်တယ်လေကျမ
Meyer off
and a cool guy where we got a new to me sanya it's not the same woman anymore a cool so jina ya ye la de and ko 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 le ya confident po shi la de lo khan sa ya
la po mu po shi la de
yeah you
ma lou nai ma la po
yeah
so blue ba phit phit le no ko wa a lu a nge pi ro ho shat de chao de so bi me le de ka dan cha ro take so say out say in there มาတော့มาปาตွားတယ်ဆိုတာล่ะကိုကိုကိုအများကြီးယုံကြည်မှုတွေအတက်သွားစေတာပေါ့
ဟုတ်တယ်ဟုတ်တယ်ပြီးတော့มาကျမကိုလည်းအဲ့လိုမျိုးအခွင့်အရေးဒီအခွင့်အရေးကိုကျမကိုပေးလိုက်ရလူတွေကိုလည်းကျမရကျေးဇူးတင်တာလေသူကျမဟိုစားကျမစီမှာရှိရဲ့ potential သူတို့မြင်ခဲ့တယ်သူတို့ကျမကိုအဲ့လိုမျိုးအားပေးပြီးတော့มาကျမကိုအဲ့လိုမျိုးအခွင့်အရေးပေးချေခဲ့တာလေအဲ့ဒီအကြောင်းလည်းကျမအရာဟိုစားကျေးဇူးတင်တာပါသူတို့ ဒီမှာကိုယ်တိုင်းမမြင်ခဲ့ဘူးလေအဲ့ဒီကိုယ်စီမှာရှိတဲ့ခွန်အားကိုယ်စီမှာရှိတဲ့ potential ကိုကိုယ်တိုင်းကမမြင်ခဲ့ဘူးဒါပေမဲ့တခြားလူတွေမြင်ခဲ့တယ်အဲ့သူတို့ကအဲ့လိုမျိုးကျွန်မကိုခွင့်ဒီခွင့်ရပေးခဲ့တာလေဆိုအရာကိုဇာတံပိုးရှိတဲ့ experience ကိုပဲကျွန်မပြောချင်တယ်ကျွန်မအသက်ပေါ့
မက်ခင်ဗျူတွေဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာအလမဲ့ပြိုင်ပွဲဝင်ခဲ့တဲ့မတ်ဆန်းမြဦးရဲ့ရည်ရွယ်ချက်နဲ့ခံယူချက်တွေအကြောင်းရှေ့သတင်းပတ်မှာဆက်ပြီးတော့နားဆင်ရပါမယ်အခုတော့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြီးကြပ်ပြီးတော့နှစ်စဉ် Diversity Visa DV အစီအစဉ်နဲ့အမေရိကန်ကိုလာပြီးတော့ရွှေပြောင်းအခြေချနေထိုင်နိုင်အောင်နိုင်ငံအချို့ကလူတွေအတွက်လမ်းဖွင့်ပေးထားတဲ့အထက်မှာတော့မြန်မာနိုင်ငံသားတွေလည်းပါဝင်တာပါအခုဒီသတင်းပတ်အစီအစဉ်မှာတော့အနှစ်20ကာလအတွင်းမှာဒီ DV အစီအစဉ်ကို3ချိန်လောက်ရှောက်ပြီးမှရွေးချယ်ခံခဲ့ရတဲ့မတ်ဆန်စင်ဒီထွန်းရဲ့အတွေ့အကြုံတချို့ကိုစူးစီးပြီးကိုအောင်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါစင်ဒီရေဒါအခုစင်ဒီကအမေရိကကိုgreen card ကန်ဆယ်မဲ့ပေါ့နော်ဟို DV program အစီအစဉ်နဲ့ရောက်လာတာဆိုတော့ဘယ်တော့ကရောက်လာလဲနောက်တစ်ခုကဒါအခုဆိုလို့ရှိရင် New York City မှာနေရဆိုတော့ New York ကိုဟိုလာကလေးက New York ကိုတန်းလာတာပဲလ
ားနေလာတော့ကိုအောင်လေးညီမကဟိုပေါ့ DV program နဲ့ America ကိုပြီးခဲ့တဲ့2023ဘေးလကနေပြီးလို့ရောက်လာတယ်ဟိုပေါ့ America ကိုစရောက်တဲ့အချိန်ကြီးကလေ New York မြို့ကိုပဲတန်းညော်လာခဲ့တာရှင်
နယူးယောက်ကိုဘာကြောင့်ရွေးချယ်ပြီးတော့လာခဲ့တာလဲ
အမေရိကန်ကိုလာမယ်ဆိုတဲ့အချိန်မှာပေါ့နော်ဘယ်မျိုးကိုသွားရင်ကောင်းလဲဆိုတော့မျိုးရင်းရွှေးရယ်ရွေးတဲ့အခါမှာနယူးယောက်ကဟို public transportation လေးကောင်းနေပေါ့နော်မြန်မာ community တွေလည်းရှိတယ်ဒီမှာလည်းဟိုအသိရှိတယ်ပေါ့နော်အဲ့ဒါမျိုးပဲနယူးယောက်ကိုလာဖို့ရွှေ့လိုက်တာပေါ့ဟိုဘာဖြစ်လို့ဆိုမြန်မာကရောင်းခံစားဆိုတော့ဟိုကိုင်းပိုင်းမဝရသေးဘူးလေအဲ့လိုမျိုးဆိုတော့ဟိုသွားလာတာရွယ်မဲ့နေရာမျိုးပေါ့ဟိုရထား system တို့ဒီ bus system တို့နဲ့အဆင်ပြေတဲ့နေရာပေါ့နော်ရွေးလိုက်တာမှာ
green card ဒီ DV ရှောက်ဖို့ပေါ့လေဟိုဘယ်လိုစိတ်ကူးမိတာလဲ
ဘယ်လိုစိတ်ကူးမိတာလဲဆိုတော့ဒီဟိုပေါ့အခုဒီပို့သွားရဲပေါ့နော်ဒီတစ်ခေါက်မှာကကြတော့2021 November လဆန်တော့ကဖြစ်တယ်အတော်ကနေပြီးတော့ဖုန်းဆက်ပါတယ်မဟုတ်TV program ကြီးရဲ့ form တင်လို့ရနေပြီရဲ့အဲ့ဒါပေါ့နော်ပုံတော့ပိတ်ခံနေနေပြီတမီ TV တင်လာလားဆိုပြီးတော့သူကဖုန်းဆက်ပြီးတော့ပြောတာအဲ့ဒီတော့မှ TV ထိုးဖို့ပြန်ပြီးတော့တတိယကဒီပြန်မထိုးပြတာတော့ကြာပြီပေါ့နော်အဲ့ဒါနဲ့အဲ့ဒီမှာမှဟိုပေါ့2021အဲ့ဒီ May November လ9ရက်နေ့မှာ TV ကိုဟိုကိုယ့်အကူပေါ့နော်ဟိုစပြီးတော့တင်ဖို့တတိယလားပေါ့နော်တတိယပြီးတော့အဲ့မှာဟိုကောကူတင်ဖြစ်သွားတယ်အဲ့ဒီ DV မတင်ခင်မှာလေ DV ဘယ်လိုတင်ရမလဲပေါ့ဆိုတော့ DV မထိုးရပါဘူးဆိုတော့ဟိုဖုန်းနေပါရင်ဘယ်လိုတင်ရမလဲကောကူမတိတော့ဘူးပေါ့နော်အဲ့ဒီ DV ထိုးရမယ်ဆိုတော့အဲ့ဒီ live ပြောလေ့လာတာပေါ့ DV ဘယ်လိုတင်ရမလဲလိုက်ကြည့်ရဲ information တွေ live ရှာတော့Facebook ထဲမှာတော့တွေ့ရောအဲ့ဒီ group တွေမှာအဲ့ DV ဘယ်လိုတင်ရမလဲ DV ပေါ့ဘာလို့ရှိနေဘာတွေလုပ်မှာမလဲပေါ့အဲ့ information တွေရေးထားတွေ့ရဲအဲ့ဒီ group admin နဲ့ဒီ group member တွေကပေါ့နော်သူတို့ရဲ့အတွေ့အကြုံတွေနောက်ပြီးတော့ဒီဒီနဲ့ပတ်သက်တဲ့အားတွေပြည့်ပြည့်စုံစုံရေးထားတာပြီးတော့ညီမအိုက်စာလိုက်ဖတ်တယ်လိုက်ဖတ်ပြီးတော့ကိုယ့်အကိုပဲအင်းအားလေးဒီဒီတင်လိုက်တာပေါ့ပေါ့ပါလားရှင်ဟိ
ုအခုကဟိုနောက်တစ်ချိန်ပြန်ထိုးတာဆိုတော့ဟို DV ကိုဘယ်တော့နေကစပြီးတော့ DV အကြောင်းနဲ့ပတ်သက်ပြီးတော့ဘယ်တော့နေကစတည်ရလဲနောက်ဟိုအရင်ဟိုဒုံးကရောဘယ်နှချိန်လောက်ကိုရှောက်ခဲ့ဘူးလဲ
ဟုတ် DV ကိုတည်ရလေတော်တော်ချာပြီဟိုဟာပေါ့ဟို1994 November လောက်တုန်းကထင်တယ်အဲ့တော့ဒီမှာကလေးပဲရှိသေးတယ် TV မှာလေ International News မှာပေါ့နော်ဟို DV program စပြီးဟိုတကဘာလုံးကလူတွေလည်းဟို DV ထိုးနေပြီဆိုပြီးတော့အဲ့ဒါတည်င်းမှာစတွေ့ရစားတို့ရောအဲ့မှာဟို DV ထိုးခြင်းနဲ့ဒါပေမဲ့အဲ့လိုကခလေးပဲရှိသေးတော့ DV ထိုးလို့ရသေးဘူးပေါ့နော်အဲ့မှာစားပြီးတော့ DV ကိုတက်တာငါကြီးလာလို့ရှိရင်ငါ DV ထိုးမယ်ငါအမေရိကန်ကိုသွားမယ်ပေါ့နော်အဲ့မှာစားပြီးတော့ DV ကိုတက်တာဒါပေမဲ့အဲ့လိုကတော့မထိုးဖြစ်ဘူးDV ကိုပထမအောင်ဆုံးအချိန်ထိုးဖြစ်တာက เซนอัมพีตัวเนี่ยเฉยป่ะเซนอัมพีเนี่ยมาทีวีโกก็ไปทีวีฟอร์มเปลี่ยนขึ้นดิ
โอ้เอ้าบะนะคู่เนี่ยแหละ
เอ้าหว่าก่อน2000ตะคู่เนี่ยกู2000ตะคู่เนี่ยมาไอ้ DVD เนี่ยไอ้ตรงอ่ะโหบ่ป่าวรู้ป่ะเนาะ DVD เนี่ย DVD บ่ป่าวรู้สิแล้วเนเน่ใส่ได้มาเนาะฟีลลิ่งขึ้นตาป่ะเนาะအဲ့ဒါနဲ့ DB set ပြီးတော့မထိုးပြစ်ဘူးမထိုးပြစ်ဖဲနဲ့အဘွေးရပြီးတော့2000နဲ့ခုနှစ်လောက်မှထင်တယ်မြမဟို DB ထထိုးတယ် DB ထိုးတယ်အဲ့ဒီဇုံကလည်းမပေါက်ဘူးအဲ့ဒီဇုံကလည်း DB ထိုးပြီးတော့မပေါက်တော့အမေကဟိုလာစင်လို့ DB တင်တာပေါ့နော် DB မပေါက်ဘူးဆိုတော့စိတ်ထဲမှာအနေနဲ့စိတ်မကောင်းဖြစ်တာပေါ့စိတ်မကောင်းဖြစ်ပြီးတော့အဲ့ DB ကိုဆက်ရပြီးတော့မထိုးပြစ်တော့မထိုးပြစ်တော့ဘဲနဲ့လောကမေ့နေတာ DB တင်ဖို့မေ့နေတာအဲ့ဒီဒီ2021လိုပဲမှာအကျော်ကအဲ့ DVD ကိုဖုန်းဆက်တော့မှပြန်ပြီးတတိယအဲ့တော့မှတတိယအချိန်ညောင်းမှတင်ဖြစ်တာအဲ့တော့မှပေါက်တာရှင်ဟုတ်ကဲ့
ဆိုတော့ဒါဟိုလွန်ခဲ့တဲ့ဟို2009နှစ်တွေလောက်ကနေပြီးတော့စပြီးတော့ရှောက်တာဒါဟို2022ကြာတော့မှပဲပေါက်တာပေါ့
ဟုတ်တယ်ဟုတ်တယ်အကိုဟုတ်တယ်ဟိုဘယ်လိုပြောမလဲဟိုအဲ့မှာပေါ့နော်အဆောက်လေးဟိုလေ DVD တင်နေဟို DVD ထိုးချတယ် DVD မပေါက်တဲ့လူတွေညီမပြောချင်တာလေဟိုအမေရိကန်ကိုရောက်ဖို့ကံပါတယ်ဆိုရင်ရောက်မှာပဲရှင်ဟို DB တင်လိုက်တယ်မပေါက်ဘူးဆိုလည်းစိတ်ကမကြနေပေါ့နော်ဟိုထက်ထိုးပါထက်တင်ပါဟိုတစ်ချိန်ဟုတ်တစ်ချိန်ပေါက်သွားမှာပေါ့နော်ညီမဆိုလည်းဟိုတစ်ချိန်နဲ့ထိုးပြီးတော့ပေါက်ခိတာမဟုတ်ဘူးပေါ့ဟိုဒါတော့မှဆိုနှစ်တည်းအကြာကြီးပဲလေအကြာကြီးဒီလိုမှဟိုတတိယအချိန်ကြောင်းမှာပေါက်တာရှင်ဟုတ်ကဲ့
DB season ကကိုယ်ရွေးချယ်လိုက်ပြီးဆိုတော့ကိုသိရတဲ့ခါကျတော့ဘာတွေစပြီးတော့အရင်လုတ်ဖြစ်လဲ
DB မှာပေါ့နော် DB ပေါက်နေဆိုပြီးတော့သိရတာကအဲ့ဒီ2022ပေါ့2022မေမှာပေါ့နော်သူ့ရဲ့ website ပေါ့ဒီ government website ထဲမှာညီမတို့ဝင်ပြီးတော့စစ်ရတယ်ကိုယ့်ရဲ့ဟိုပေါ့ DB တင်တော့ DB ထိုးတာတော့ရတယ် confirmation code number ပေါ့အဲ့ဒီ code number ကို IP website ထဲမှာရိုက်ချက်ပြီးတော့ကိုယ့်ရဲ့နာမည်နဲ့ပေါ့နော်ရိုက်ချက်ပြီးတော့ရှာလိုက်လို့ရှိရင် DB ပေါက်လားမပေါက်လားဆိုတော့သိရတယ်ဆိုညီမကအဲ့ဒီအချိန်မှာဟိုအဲ့ဒီ DB ပေါ့နော်အဲ့ဒီ resource ဆိုရပြီဆိုတဲ့အချိန်မှာစစ်လိုက်တော့ DB ပေါက်နေတယ်ပေါက်နေတဲ့အခါကျတော့ဟို DB ပေါက်တဲ့မှာတခါလေးတော့ case number ပါပါတယ် case number ပါပါတော့ DB ပေါက်တဲ့လူတွေက DB ပေါက်ပြီဆိုတာနဲ့သူက DS 260လို့ခေါ်တဲ့ form ကိုတင်ရတယ်ရှင်အဲ့တော့ညီမက DB ပေါက်ပြီးတာနဲ့ DS 260 form ကိုတင်တယ
်အော်အဲ့ဒါကိုဘယ်လိုတင်ရတာလဲ
အဲ့ဒါက KCC ကိုတင်ရတာပါကိုဟိုပေါ့ DB ပေါက်ပြီဆိုတဲ့အချိန်မှာသူကဟို form တင်ရတယ်ပေါ့အဲ့ဒါကတော့ KCC လို့ခေါ်တယ်ဒီ US ဟို government ပေါ့နော်အဲ့ဒီ government က website မှာပေါ့ member information တွေဖြည့်ပြီးတော့ဟို immigrant ပေါ့ဒီ DS 260ဆိုတာ immigrant ဒီ visa အတွက်ကို form တွေဖြည့်ရတယ် form ဖြည့်ပြီးသွားလို့ရှိရင်ညီမတို့ကကိုယ့်ရဲ့ case number alike ပေါ့နော်ဒီရတိုင်းပါသူကဒီဟို state of government ကနေပြီးတော့နိုင်visa bulletin ကိုထွက်တယ်။အဲ့ဒီ visa bulletin ထဲမှာဟိုကိုယ့်ရဲ့ case number ပါအောင်စပါတယ်။တကယ်လို့အဲ့ဒီ visa bulletin ထဲမှာကိုယ့်ရဲ့ case number ပါပြီဆိုတာနဲ့ဟိုပေါ့ဒီစေးစပြီးတော့စိတ်ရတာပေါ့။ဉာဏ်ပြုဝင်ဖို့စေးအရင်စစ်ထားတယ်။စေးစစ်ထားတာကလေညီမကညီမကြီးကနေပြီးတော့ interview ဝင်တာဖြစ်တဲ့အတွက်ကြောင့်လို့ဒီပေါ့ဒီ US embassy ကနေပြီးတော့ email ထူစေးရန်ဖြစ်တဲ့စိတ်မချဘူးပေါ့။အဲ့ရှစ်လာရရှိတဲ့စေးရန်မှာညီမစေးစစ်ဖို့အတွက်ကိုကိုကြည့်စရရဲ့အဲ့မှာစစ်စစ်တယ်စိတ်အောင်သွားပြီးတော့မှအင်တာဗျူးဝင်ရတယ်အင်တာဗျူးမှာဟိုပေါ်သူတို့တတ်မှတ်ထားတဲ့အချက်တွေကိုပို့ပြည့်စုံနေဆိုရှင်ဟိုညီမတို့ immigrant visa ရတယ်ပေါ့ဒီဇိုင်းရမှာမဆိုရင်ပေါ့အမေရိကန်ကိုလာလို့ရတယ်ပေါ့ဟုတ်ကဲ့ကြည့
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအပတ်စဉ်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုမကြခင်တင်ဆက်ပေးဖို့ရှိပါတယ် VOA အမေရိကန်ရဲ့စနေနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါတယ
် VOA အမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
အခုတခါတော့အသိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ခြင်းပါတယ်ကချင်ပြည်နယ်ကဂေဟာစနစ်အကြောင်းပါတန် ဒီတရားစာကပေါ်ကျွေးသွားတဲ့ကချင်ပြည်နယ်မှာတက်တော်ပြုံတီတာတတ်တူတူဖော်တာတွေစီးမဲ့ကမ်းမဲ့နဲ့ဒီစိုက်ပျိုးတာတွေကြောင့်သဘာဝဝန်းကျင်နဲ့ဂေဟဆနဲ့ပျက်စီးခဲ့ရပါတယ်ဒါတွေကိုဘယ်လိုပြန်ကုစားနိုင်မလဲဆိုတာကချင်ပြည်လေးလာဆန်းစစ်မှုတွေမှာကိုယ်တိုင်ပါဝင်နေတဲ့ဇီဝနည်းပညာရှင်ဒေါက်တာတန်တန်းစိန်ကိုဒေါက်ခင်မြို့သက်ကနေနေမြန်တင်ပြထားပါတယ်ခင်ဗျာ
ညမနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ကချင်ပြည်နယ်ထဲမှာဆိုရင်တက်တူတွေတူးပေါ်တာများပါတယ်ဆရာမအဲ့လိုတက်တူတွေတူးပေါ်တာများတော့အဘာဝပတ်ဝန်းကျင်ပျက်စီးမှုလည်းတော်တော်လေးဆွဆွဝါရှိပါတယ်ဂေဟဆနစ်တွေဘလောက်ထင်များပျက်စီးနေတယ်အဲ့ဒါလေးအရင်စပြောပေါ့ဟုတ်ကဲ့ပါဆရာမဟိုကျမကတော့စိုက်ပျိုးရေးပညာရှင်ဖြစ်တယ်ဆိုတဲ့ခါကျတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့ ဒီစီမံကိန်းလေးတွေကိုကချင်ပြည်နယ်မှာလုပ်ဖြစ်ပါရဲ့ဆရာမအဲဒီပူတာအိုဆိုလို့ရှိရင်ကစန်တီဆိုရဲ့ဖွဲ့နယ်ပေါ့နော်မိုးညင်းဆိုလို့ရှိရင်လဲထရက်ဆန်ဆိုရဲ့ဖွဲ့နယ်နောက်ပြီးတော့အင်အော်ဂျီဒေတာဆိုလို့ရှိရင်လဲကျွန်မကဖော်နိုင်ဖလိုရာအင်တာနက်ရှင်နယ်ဖွဲ့နယ်လုပ်ပါတယ်နောက်ပြီးတော့လဲယူနေဗီဂေတာဆိုရဲ့ကချင်ပြည်နယ်ကတက်ကြွားတဲ့လူငယ်တွေဖွဲ့နယ်လဲကျ
ချွယ်ဝါးတဲ့ပြည်နယ်တစ်ခုဖြစ်တယ်။နောက်သူစီမှာလည်းကြောက်စိန်တို့ရွှေတို့နောက်ပြီးတော့ပင်ရင်းတွေထွက်တဲ့ဒေသဖြစ်တယ်ဆိုတော့ဒါနမကြီးရဲ့ဖားကန်းကြောက်စိန်တွင်းနေမှာဆိုလို့ရှိရင်တောင်တောင်ဆိုလို့ရှိရင်ခဏအတွင်းလေးပဲဂျိုင်းဝမ်းဖြစ်သွားနိုင်တဲ့အထိဆယံတရားတွေနဲ့တူခေါ်ကြတာလေးတွေ့ရတယ်။အဲကျင်းတချင်းကလည်းခဏအနေနဲ့တောင်မီခဲပြည်နယ်တောင်ဖြစ်လည်းဖြစ်သွားနိုင်တယ်ပေါ့နော်။ဆယံတရားတွေကလည်းအတော်များပါလေ။အဲ့လိုမျိုးတူခေါ်တော့ဒီဖားကန်းကြောက်စိန်တွင်းနေရဲ့အဲ့ဒေသဘက်မှာဆိုရင်တော့တော်တော်များများခံစားရတယ်။ကျမတို့မကြသေးရင်ခင်များအတွင်းကတော့ဒီ energy ရဲ့နောက်ဖက်ကမ်းခြေမှာရွှေတွေတွေ့ရခါမှာရွှေတို့ခေါ်ချတာပေါ့နော်မမုံတိုင်းတို့နော်မိုင်းနောင်တို့ဘာလို့ဆိုရရွာလေးဆိုလို့ရှင်သူကရိုးရိုးလေးဒီတိုင်းပေါ့နော်အင်နာ20တူးတယ်လို့တူးတာအောင်မှပဲရွှေတွေ့ရဆိုရခါကြတော့ကျမတို့စိုက်ပျိုးခင်းနေလိမ္မော်ချမ်းနေလက်ဖက်ခင်းနေအဲ့နေရာတွေမှာဆိုလို့ရှင်ရွှေတူးရနောက်ရွှေတန်းဆင်တဲ့နေရာမှာတုံးတဲ့ရေတွေကလည်းဒီ energy ကံတွေကိုစီးဝင်တာတွေလည်းရှိရပေါ့နော်။နောက်တစ်ခုကကြတော့ကျမတို့ energy ကံကိုပတ်လည်ဝိုင်းနေတဲ့တောင်တွေပေါ့။အဲ့ဒါကတော့ဟိုကချင်ဒီနယ်တစ်ခုရဲ့တော့မဟုတ်ဘူးပေါ့လေ။တခြားဒေသတွေမှာလည်းတတော်တွေခုတ်ကြတဲ့အတွက်ကြောင့်မဟုတ်ပေါ့နော်။ဒီမြေပြိုတာတွေလည်းရင်ဆိုင်နေရတယ်ပေါ့နော်။ဒီစိုက်ပျိုးတဘာဝပတ်ဝန်းကျင်မှာဆိုရင်လည်းတရုတ်ပြည်နယ်ဇက်နယ်လည်းနေတဲ့ပြည်နယ်တွေဖြစ်တော့အမေကြီးရဲ့အဲတရှူးကပြောစိုက်ပျိုးခင်းနေချောင်းမလို့စိုက်ပျိုးရေးနဲ့ပတ်သက်တဲ့ဆေးဝါးတွေပေါ့အလွန်ကြုံတုံးဆွဲမှုတွေလည်းရှိနေတယ်ဆိုတာမျိုးတွေ့ရှိရပါတယ်ဆရာမ
။ဟုတ်ကဲ့ပါဆရာမ။အချင်းဒေတာဆိုရင်တခြားဒေတာတွေလည်းပို့ပြီးတော့ဒီသဘာဝဝန်းကျင်နဲ့ပျက်စီးတယ်။ဂေဟစနစ်နဲ့ပျက်နေဆိုတော့ဒီလိုမျိုးပျက်စီးနေတဲ့ဂေဟစနစ်ကိုပေါ့နော်။ဘယ်လိုပုံစံနဲ့စပြီးတော့ထိန်းသိမ်းနိုင်ပါလဲဆရာ။
အော်အဓိကကတော့ပေါ့နော်ဟိုပဝင်းရင်ထိန်းသိမ်းရေးပညာရှင်တယောက်ဖြစ်တဲ့ဟိုဆရာမဒေါက်တာဝန်ဂါရီမာထိုင်းရဲ့စကားလေးနဲ့ပဲကျွန်မကိုးကားပြီးတော့ပြောချင်တာပေါ့နော်ပြီးတော့ပဝင်းရင်ထိန်းသိမ်းရေးဆိုတာကတဲ့ဒီအဖွဲ့အစည်းတစ်ခုလူတယောက်ဒီတက္ကသိုလ်တစ်ခုပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းရေးကနေပြီးတော့တာဝန်ယူဆောင်ရွက်ပြီးဖြည့်ရှင်းသွားနိုင်တာပေါ့ဟုတ်ပေါ့လူတူချင်းစီရဲ့အသိပညာနဲ့တာထင်ပေါ့သူတို့ရဲ့ individual activity စံတာနဲ့လှုပ်ဆောင်နိုင်နေဆိုတော့ကျမတို့ကအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီလူငယ်အသိပညာပေးတာတွေပတ်ဝန်းကျင်မှာနေထိုင်တဲ့လူတို့နဲ့ပတ်သက်တဲ့ public education တွေဟောပြောပွဲတွေအဲ့ဒါမျိုးတွေပေါ့နော်နောက်လုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဟိုကျင့်ဝတ်နဲ့ညီတဲ့ထုတ်လုပ်မှုမျိုးစိုက်ပျိုးမှုမျိုးကျင့်ဝတ်နဲ့ညီတဲ့လုပ်ကိုင်ဆောင်ရွက်မှုတွေဖြစ်အောင်အသိပညာပေးမှုတွေလည်းအဲဒီပိုင်းတစ်ဆလိုအပ်တယ်လို့ထင်ပါရဲ့ရှင့
်အခုလိုမျိုးပေါ့နော်အသိပညာတွေပေးဖို့လိုနေတယ်ဆိုတော့ပထမအဆုံးဆရာမအနေနဲ့ပေါ့နော်ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဘာတော့ဘာတွေလုပ်တင်တယ်လို့ပညာပေးနေတာပ
ါဒီစိုက်ပျိုးတဘာဝပတ်ဝန်းကျင်ဆိုတာကတော့ပတ်ဝန်းကျင်တစ်ခုလုံးရဲ့60ရာခိုင်နှုန်းကျမတို့ကအသုံးပြုကြရတာဖြစ်တဲ့အတွက်ကြောင့်ဒီစိုက်ပျိုးတဘာဝပတ်ဝန်းကျင်မှာလုပ်ကိုင်ဆောင်ရွက်နေတဲ့လူတွေရဲ့ကျမရေးရလဲရေးကြည့်တယ်လို့သူတို့လုတ်ကင်နေတဲ့ပတ်ဝန်းကျင်ကြီးကရေရှည်တည်တမ်းမှုလဲလိုရယ်ပေါ့နော်ရေရှည်တည်တမ်းမှုလဲလိုရယ်ဆိုတဲ့အခါမှာကျမတို့ကဒီသူတို့တွေရဲ့ကျမကြီးကောင်းမွန်အောင်နောက်ပြီးတော့ရေရှည်တည်တမ်းတဲ့စိုက်ပျိုးတဘာဝပတ်ဝန်းကျင်မှာအများနဲ့လုတ်ကင်စားတော့သွားနိုင်ဖို့အတွက်ဆိုရင်ကျမတို့ကဒီဓာတုလျှော့ချတဲ့စိုက်ပျိုးရေးစနစ်တွေနောက်ပြီးတော့ organic စိုက်ပျိုးခြင်းစနစ်တွေ
နောက်အခြေတကြပေါ်ဒီဇိုင်းတွေဆွဲပြီးတော့ဥယျံခြံတိဆောက်တဲ့ပါမကာချာလိုစနစ်နဲ့စိုက်ပျိုးချဖို့ပေါ့အဲ့ဒါလေးတွေကျွန်မအသိပညာပေးနေဖြစ်ပါတယ်ဆရာမ
။ဟုတ်ကဲ့ပါ။ကျွန်တော်အဲ့ဒီဆရာမကချင်ပြည်နယ်ထဲမှာပေါ့နော်။ဟိုလောလောဆယ်ဒီဟာစနစ်ပြန်ပြီးတော့ကောင်းလာအောင်ဘာတွေလုပ်အောင်လဲနည်းနည်းပြောပြပေးပါဆရာမ။ဟောဘာအသိဉာဏ်ကြီးစိုက်ဖို့လို့လဲဘယ်လိုပင်ပြောရဘယ်လိုပြည့်စုံပြောထောင်အောင်အဲ့ဒါကိနေနဲ့ပြောပြပေး
ဟုတ်ကဲ့ပါဆရာမကချင်ပြည်နယ်ကလေကချင်လူမျိုးတွေရဲ့ခရိယန်ဘာသာစကားနဲ့ပြောရမယ်ဆိုရင်ဖျားသခင်ရဲ့ blessing ရထားတဲ့နေရာပေါ့နော်ဆရာမခုနက train ထွက်တွေပေါ်သလိုမျိုးသူတို့ကလည်းလေဟိုတီးနှံစိုက်ပျိုးရေးရဆိုလို့ရှိရင်သူကဘာစိုက်စိုက်ကိုအကုန်ဖြစ်တဲ့သဘောမျိုးရှိပါတယ်ဆရာမနောက်ပြီးတော့လေမွန်ကရင်တနင်္လာနေ့မှာဖြစ်တဲ့ကျမောက်တို့ဘာလို့ဆိုလို့ရှိရင်လည်းသူစိုက်လို့ရပါတယ်။ရှမ်းပြည်မှာဖြစ်တဲ့လက်ဖက်တို့ကော်ဖီတို့ဆိုလို့ရှိရင်လည်းကချင်ပြည်နယ်မှာစိုက်လို့ရတာတွေ့ရှိရပါတယ်ဆရာမ။နောက်ပြီးတော့လည်းတခြားမှမရှိရပေါ့နော်။တခြားမှမရှိဘဲနဲ့ဒီအင်နော်ဂျီတို့မိုးညင်းတို့ဘူတာအိုးဆိုရင်လည်းတကယ်ကိုရှားပါမျိုးစိတ်တွေကျွဲဝတဲ့နေရာမျိုးပေါ့။အဲ့မှာတခြားဒီတို့ချင်းဆောင်ကားဒီတို့ထွက်တဲ့နေရာတွေဖြစ်တယ်နော်နောက်ပြီးတော့ grapefruit ဆိုလဲကချင်ပြည်နယ်မှာသူတို့ကအဲ့ဟာတွေကအကုန်စိုက်လို့ရတယ်အောက်ပြည်ကဟာတွေရောရှမ်းပြည်ကဟာတွေရောအကုန်စိုက်လို့ရတယ်လို့သူတို့မှနာမည်ကျော်ကြားတဲ့ only in kitchen ဆိုရက် grapefruit တွေဒီတကြားသီးတွေနောက်ပြီးတော့ချင်းစော်ကားသီးပေါ့နော်ကျမတို့ဆေးဘက်လဲဝင်နေတဲနဲ့ပတ်သက်ပြီးတော့ကောင်းနေဆိုရက်မလင်ချင်ပင်မျိုးတွေလဲကချင်ပြည်နယ်ရဲ့တော်ကြီးတွေထဲမှာရနိုင်နေပေါ့နော်အဲ့လိုဆိုတော့ကျမရဲ့ဒီပါမကာချာအတိနဲ့ကျမရဲ့တောင်သူတွေကိုဒီငါးပေါက်တီးပင်နေ grapefruit တွေမလင်ချင်ပင်နေနောက်ပြီးတော့လဲဘွားလဲအရန်ဖြစ်ပါတယ်ဒီကိုနကပါမကာချာဒီဇိုင်းနဲ့အမေဆုံးစိုက်ဖို့ပေါ့နော်အဲ့ဒါတွေအကြံပေးဖြစ်သလိုတက်တော့ပြုံးတဲ့နေရာတွေမှာပြန်ဖြစ်ဖို့အတွက်ဖို့ဆိုလို့ရှိရင်ကျမ coffee စိုက်ဖို့အဲ့အဲ့ဒါမျိုးတွေလဲအကြံပေးပါတယ်ဆရာမ coffee လဲကျမတို့ energy ဆိုရင်ပင်လယ်ရေမျက်နှာပြင်ထက်ပေ900ကျော်ရွယ်ရှိပေမဲ့လဲ coffee ဖြစ်ပါတယ်လက်ဖက်တွေလဲဖြစ်ပါတယ်ဖြစ်တဲ့အခါမှာအဲ့မှာကျမတို့ကော်ဖီပင်ကအရေးလိုတဲ့အတွက်ကြောင့်တက်တော်တွေပြန်ဖြစ်နိုင်တယ်ဒီအရေးအောက်မှာကော်ဖီစိုက်ဖို့လဲကျမတို့အကြံပေးပါတယ်ဆရာမ
ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားချက်နဲ့လည်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်စနေနေ့မနက်ခင်းအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအစီအစဉ်မပြီးဆုံးခင်မှာသတင်းအချင်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့တရုတ်နိုင်ငံသား၏ဝန်ကြီးဝန်ကြီးတို့တောက်ကြနေကသမ္မတအိမ်မြေတော်မှာတနအိကြာတွေ့ဆုံပါတယ်ဒီတွေ့ဆုံမှုဟာပထဝီနိုင်ငံရေးအရပြိုင်ဘက်နိုင်ငံကြီးနှစ်ခုကြားပုံမှန်ဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်နိုင်ဖို့အခွင့်အလမ်းကောင်းတစ်ရက်ဖြစ်တယ်လို့အိမ်မြေတော်ကပြောပါတယ်နိုင်ငံသားကွဲလွဲမှုကိုစစ်ဆက်ညှိနှိုင်းနိုင်ဖို့အပြင်လာမယ့်နိုဝင်ဘာလတဲ့ကျင်းပပွဲရှိတဲ့အမေရိကန်သမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ကြားထိပ်သီးဆွေးနွေးပွဲအတွက်နိုင်ငံသား၏ဝန်ကြီးတွေကြိုတင်ဆွေးနွေးကြတာပါဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုအခြေအနေကလုံးဝပြိုကျတဲ့အနေအထားနဲ့ရင်ဆိုင်နေရပြီးလုံလောက်တဲ့အကူအညီနဲ့လောင်စာဆီမရရင်အရသားတွေဟာမမျှော်မှန်းနိုင်တဲ့အကျိုးဆက်တွေကြုံရလိမ့်မယ်လို့ပလတ်မကအတွင်းမှုချုပ်ကူတာရက်ကတောက်ကြနေမှာတတိပေးလိုက်ပါတယ်။အီဂျီရဲ့ရာဖာနေဆက်ကနေတဆင့်ဂါဇာအတွက်အထောက်ပံ့ကုန်စည်တွေတင်ပို့ရမှာတားမြစ်စီစစ်တဲ့စနစ်ကိုအကြီးအကျယ်ပြုပြင်ပြောင်းလဲနိုင်မှသာနောက်ထပ်အကူအညီရေးရင်နှန်းတွေဂါဇာကမ်းမြောင်ကိုနှောင့်နှေးမှုမရှိဘဲဝင်ရောက်လာနိုင်လိမ့်မယ်လို့ဆိုပါတယ်။မြန်မာသတင်းမှာတော့မြောက်ပိုင်းမဟာမိတ်ညီနောင်၃ဘွဲ့ရဲ့ဆရာနာရှင်စနစ်အမြင့်ဖြတ်ချေမှုရေးစစ်စင်ရေးစတင်ကြောင်းကြေညာချက်ကိုဂျာကာလာအစိုးရ NUG ကကြိုဆိုကြောင်းအောက်တိုဘာ29ရက်စွဲနဲ့သတင်းထုတ်ပြန်လာပြီးဟန်ကျက်ညီစစ်စင်ရေးတွေကိုပေါ်ဆောင်သွားမယ်လို့ပြောပါတယ်ခင်ဗျာသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာစနေနေ့မနက်ခင်းအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေနဲ့ပူးတွဲတင်ဆက်ခဲ့တာပါဒီကနေ့မနက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီထိလိုင်းလိုမီတာ24 40 51 VO ရဲ့ Facebook YouTube စာမျက်နှာကပါတင်ဆက်ခဲ့တာပါ VOE ချစ်သူများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ